Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOE American တန်ရဲ့2023ခုနှစ်စက်တင်ဘာ9ရက်ကျတာရင်းညအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတက်ရိုက်စလွှင့်နေပါပြီ။လိုင်းဒိုမီတာ3251အပြင် VOE Website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစည်းအဝေးကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျမကတော့စုမြတ်မော်ပါမြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးမျှော်လင့်ချက်တွေဟာစစ်တပ်ရဲ့စနစ်တကျဖိနှိပ်မှုခံနေရတယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာကျင်းပမဲ့အာဆီယံ၄ရက်ဦးစီးချုပ်များရဲ့နှစ်ပတ်လည်အစည်းအဝေးကိုဖိလစ်ပိုင်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေက၄ရက်ဦးစီးချုပ်တွေတက်ရောက်မှာမဟုတ်ဘူးလို့သက်ဆိုင်ရာနိုင်ငံတွေကပြောကြားခဲ့ပါတယ်အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ကိုအင်ဒိုနီးရှားကလာအိုနိုင်ငံကိုလွှဲပြောင်းပေးအပ်လိုက်ပါပြီအခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာရှင်းညာပေးပါမယ်ရှင်
ဟုတ်ကဲ့ပါမဆူမြမွေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင် American ထူးသမ္မတ Kamala Harris ကမြန်မာကိုပို့ပြီးဆက်ဖိအားပေးသွားမယ်လို့အာဆီယံထိပ်သီးဘွဲ့ကနေပြောလိုက်ပါတယ်။နောက်ပဲခူးတိုင်းတဲ့လေကြောင်းတိုက်ခိုက်မှုတွေအပါအဝင်ကြောင့်ဒေသခံရာချီတင်းရှောင်နေရတာမှာ KNU ပူးပေါင်းတပ်ဖွဲ့ဝင်က
လေတိုက်ခိုက်မှုကတော့ပဲခူးတိုင်းမှာအဲ့ဒီမနေ့ဟိုတနေ့ဆိုပူတော်များသေးတယ်။ဒီရက်ပိုင်းကတော့တော်တော်များပါတယ်ဒီနဲ့ UR ဘုံလိုက်ကြည့်ရတယ
်။နောက်ရခိုင်ပြည်နယ်အကူအညီပေးရေးလုပ်ငန်းတွေကတော့ဆက်လက်ကန့်သတ်ခံရပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့စတာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုစက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တရောက်သတင်းတွေကိုမဆုမြတ်မနဲ့ပဲကြော့ပြပေးပါမယ်ခင်ဗျာ။
စစ်တပ်အနာသိမ်းထားတဲ့မြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးမျှော်လင့်ချက်တွေဟာစနစ်တကျဖိနှိပ်မှုခံနေရတယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။အာဆီယံနဲ့ဆက်ဆက်ထိပ်သီးစည်းဝေးပွဲတွေကျင်းပခဲ့တဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကသတင်းစာရှင်းလင်းပွဲမှာသူကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ I reiterate my urgent call on the military authorities of Myanmar to listen to the aspirations of its people.
ဤတွေရဲ့လိုလားမျှော်လင့်ချက်တွေကိုနားထောင်ဖို့မြန်မာဆက်အနာပိုင်းတွေကိုသူ့အနေနဲ့အရေးတကြီးထပ်မံတိုက်တွန်းသလိုနိုင်ငံရေးအချင်းသားအလုံးကိုပြန်လှည့်ပေးပြီးတော့ဒီမိုကရေစီအုပ်ချုပ်မှုပြန်ရောက်စေမယ့်တကားဖွင့်ပေးဖို့အတွက်အာဆီယံထိပ်သီးအစည်းအဝေးတွေတက်ရောက်ခဲ့တဲ့ကုလသမဂ္ဂဒုရေမှုချုပ်အန်တိုနီယိုဂူတာရက်စ်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါမြန်မာနိုင်ငံကအခြေအနေပိုပြီးဆိုးဝါးနေတဲ့အပေါ်မှာလည်းစိုးရိမ်နေလို့ပြောကြားပါတယ်အာဆီယံအနေနဲ့မြန်မာနိုင်ငံအတွက်နိုင်ငံရေးအဖြစ်တစ်ခုရှာဖို့တန်လိမ့်ထံခိုင်ခိုင်မာမာဆက်ရှိနေတာကိုလည်းသူကပြောကြားသွားခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားတွေအလုံးပြန်လို့ဖို့နဲ့နိုင်ငံထဲမှာဒီမိုကရေစီစနစ်ပြန်လည်ရှင်သန်ရေးအတွက်နိုင်ငံရေးအဖြစ်လိုအပ်တယ်လို့ကုလသမဂ္ဂတွေ့ရမှုချုပ်ကပြောပါတယ်။မြန်မာနိုင်ငံရေးအတွက်နိုင်ငံတွေအလုံးတူညီတဲ့မဟာဗျူဟာချမှတ်ဖို့လည်းသူကတိုက်တွန်းပါတယ်။အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲအပြီးအမေရိကန်နဲ့အာဆီယံထိပ်သီးညီလာခံအရှေ့အာရှထိပ်သီးအစည်းအဝေးစတဲ့ဆက်ဆက်အစည်းအဝေးတွေကိုအင်ဒိုနီးရှားနိုင်ငံမှာဒီကနေ့ဆက်လက်ကျင်းပခဲ့တာပါ။လုံခြုံရေးအခြေအနေဆိုးလာနေတဲ့မြန်မာအရေးဟာနိုင်ငံကအရေးကိစ္စတွေဒန်းတူဒေတာတွေမှာဦးစားပေးအာရုံစိုက်ခံနေရပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုအဆုံးသတ်ရေးစစ်ကောင်စီကိုဆက်လက်ဖိအားပေးသွားမယ့်အကြောင်းနဲ့အားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လှုပ်ဆောင်ဖို့အတွက်ဒေတာရင်းနိုင်ငံတွေကိုအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကလည်းပို့ထုနေတော့ကတိုက်တွန်းခဲ့ပါတယ်ရှင်
။နောက်ရိုဟင်ဂျာဒုက္ခသည်နေရပြည်ရေးနိုင်ငံတကာဝိုင်းကူဖို့ဘင်္ဂလားဒေ့ရှ်သမ္မတကဒီအာဆီယံထိပ်သီးဘွဲ့ကနေပဲတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြည်နယ်ရေးနဲ့ဒုက္ခသည်အကြက်တဲဖြစ်ရှင်းရေးမှာနိုင်ငံတကာကဝိုင်းဝန်းကူညီဆောင်ရွက်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသမ္မတမူဟာမက်ရှာဟာဘူဒင်ကဒီနေ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေတဲ့အာဆီယံထိပ်သီးအစည်းအဝေးကနေပဲပြောလိုက်တာပါ
။ Further delay to commence safe voluntary and sustainable repatriation and shortage of
အတင်းချက်နေရပြန်ပို့ခံရတဲ့ဒုက္ခတွေတသန်းနှစ်သိန်းကိုလူသားချင်းစာနာမှုရဝန်ကြီးချုပ်ရှိခါစင်နာကလက်ခံခုလုံခွင့်ပေးထားပါတယ်။အကျက်တဲရင်ဆိုင်နေရတဲ့ခုနှစ်တရာကာလကြာလာပေမဲ့ဒုက္ခတွေရေထိရှင်းနိုင်တဲ့အခြေအနေကိုမတွေ့ရသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆောင်ရွက်နိုင်တဲ့အတိုင်းအတာအကန့်အသတ်ကိုကျော်လာပါတော့မယ်။မြန်မာနိုင်ငံအတွင်းကစခဲ့တဲ့ဒီပြဿနာအတွက်ရေရှည်အဖြေရှာနိုင်ဖို့နိုင်ငံတကာအသိုက်အဝန်းကဝိုင်းဝန်းလှုပ်ဆောင်ပေးကြပါလို့ဘင်္ဂလားဒေ့ရှ်သမ္မတကပြောခဲ့တာပါမြန်မာနိုင်ငံအတွင်းကလူ့အခွင့်အရေးနဲ့ဒီမိုကရေစီရဲ့ပြဿနာတွေနဲ့အတူ ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေရေးကိစ္စကိုနိုင်ငံတကာခေါင်းဆောင်တွေထည့်သွင်းပြောဆိုနေကြပြီးကုလသမဂ္ဂတွေ့မှုချုပ်အန်တီနီရိုဂူတရက်စ်ကလည်းရခိုင်ပြည်နယ်အတွင်းကအခြေအနေတွေနဲ့ဒုက္ခသည်တွေရဲ့အကျပ်တဲကိုစိုးရိမ်နေကြောင်းပြောသွားခဲ့ပါတယ်။ဒီတော့တွင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်3,000ကိုနှစ်မကုန်ခင်မြန်မာဘက်ပြန်လက်ခံဖို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူထားတဲ့အကြောင်းဒီနေ့ဘင်္ဂလားဒေ့ရှ်ထုတ် The Daily Star သတင်းမှာဖော်ပြခဲ့ပါတယ်ခင်ဗျာ
။အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ကိုအင်ဒိုနီးရှားကနေလာအိုနိုင်ငံကိုဒီကနေ့ကြာသပတေးနေ့မှာလွှဲပြောင်းပေးအပ်လိုက်ပါတယ်။ဂျကာတာမြို့တော်မှာကျင်းပတဲ့ဒီအာဆီယံထိပ်သီးအစည်းအဝေးပွဲပိတ်ပွဲအခမ်းအနားမှာဥက္ကဋ္ဌတင်ဂီတာသူအသေးစားလေးကိုလာအိုဝန်ကြီးချုပ်ဆွန်ဆိုင်စီဖန်ဒွန်လက်ကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပေးအပ်ခဲ့ပါတယ်။အာဆီယံဒေသငြိမ်းချမ်းသာရဝါပြောဖို့နဲ့ပုံမကောင်းမွန်တဲ့ကမ္ဘာကြီးဖြစ်အောင်လို့ပူးပေါင်းဆောင်ရွက်မှုတွေပိုတိုးတက်ခိုင်မအောင်လုပ်သွားရမယ်လို့သမ္မတဝီဒိုဒိုကတာဝန်လွှဲပြောင်းပြီးမှပြောကြားခဲ့ပါတယ်။လာအိုဝန်ကြီးချုပ်ကလည်းအင်ဒိုနီးရှားဥက္ကဋ္ဌတာဝန်ယူခဲ့စဉ်တော့အောင်မြင်မှုတွေကိုဆက်လက်အောင်မြင်အောင်လုပ်သွားမယ်အကြောင်းနဲ့အာဆီယံအတိုက်အဝိုင်းကြီးပုံမခိုင်မအောင်ဦးစားပေးလုပ်သွားမယ်လို့ကတိပြုပါတယ်။ပထဝီနိုင်ငံရေးပထဝီစီးပွားရေးစိန်ခေါ်မှုတွေကိုဖြည့်ချင်းသွားမယ်လို့လည်းလာအိုဝန်ကြီးချုပ်ကအာဆီယံဥက္ကဋ္ဌတာဝန်လက်ခံတဲ့မင်းကွန်းနဲ့မှပြောကြားသွားခဲ့ပါတယ်။လာအိုနိုင်ငံအနေနဲ့အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်တွေကို2024ခုနှစ်မှတရားဝင်စတင်ထမ်းဆောင်မှဖြစ်ပါတယ်။2026ခုနှစ်ကြာရင်အလှည့်ကျဥက္ကဋ္ဌတာဝန်ကိုမြန်မာကယူဖို့ရွှေ့ဆိုင်တယ်လို့တာဝန်ရှိသူတွေအင်္ဂါနေ့တုန်းကအတည်ပြုခဲ့တဲ့အတွက်ဖိလစ်ပိုင်နိုင်ငံကမြန်မာနိုင်ငံအစားအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ကိုယူမှဖြစ်ပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အာဆီယံသဘောတူညီချက်တွေကိုမြန်မာစစ်ကောင်စီကပူးပေါင်းဆောင်ရွက်မှုမလုပ်တဲ့ကိစ္စ၊တောင်ကျုပ်ပင်လယ်ထဲမှာတရုတ်တို့အင်အားချဲ့ထွင်နေတဲ့ကိစ္စ၊ရုရှားကိုမြောက်ကိုရီးယားလက်နက်ရောင်းမဲ့ပုံရှိနေတဲ့ကိစ္စတွေကအခုတစ်ခါအာဆီယံထိပ်သီးစည်းဝေးပွဲတွေမှာလွှမ်းမိုးခဲ့ပါတယ်ရှင်
။စစ်ကောင်စီကျင်းပမဲ့အာဆီယံလေတပ်ဦးစီးချုပ်စည်းဝေးနိုင်ငံတချို့တက်မှာမဟုတ်ဘူးလို့ထုတ်ပြောလိုက်ပါတယ်။အာဆီယံလေတပ်ဦးစီးချုပ်များရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့မြန်မာနိုင်ငံမှာရှိတဲ့ဘက်ကျင်းပမဲ့ဒီစည်းဝေးကိုအာဆီယံလေတပ်ဦးစီးချုပ်3ယောက်ထက်မနည်းတက်ရောက်မှာမဟုတ်ဘူးလို့အာဆီယံတာဝန်ရှိသူတွေကပြောလိုက်တာပါမြန်မာနိုင်ငံမှာကျင်းပမဲ့နှစ်ပတ်လည်ဒီစည်းဝေးကိုဖိလစ်ပိုင်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကလေတပ်ဦးစီးချုပ်တွေကိုစေလွတ်မှာမဟုတ်ဘူးလို့အတည်ပြုပြောကြားခဲ့တာကို AFP သတင်းမှာကိုကဖော်ပြခဲ့တာပါမလေးရှားလေတပ်ဦးစီးချုပ်တက်ရောက်မှာမဟုတ်ဘူးလို့ပြောခွင့်ရကပြောကြားခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံကလည်းလေတပ်ဦးစီးချုပ်ကိုယ်တိုင်မြန်မာနိုင်ငံကိုမသွားပဲဗီဒီယိုနဲ့သတင်းစကားပေးပို့မှသာဖြစ်တယ်လို့ပြောခဲ့ပါတယ်။ဒါအပြင်အင်ဒိုနီးရှားကလည်းလေတပ်ဦးစီးချုပ်တက်မှာမဟုတ်တယ်လို့သူ့ကိုယ်စားလှယ်ဘယ်သူ့ကိုမှဆေးလွတ်မှာမဟုတ်ဘူးလို့လေတပ်ပြောရင်းကိုင်ရာက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံကတော့ကာကွယ်ရေးဦးစီးချုပ်ဆေးလွတ်မဲ့အကြောင်းအတည်ပြုထားပါတယ်။ကာကွယ်ရေးအကြမ်းဖက်မှုနဲ့တိုက်ဖြတ်ရေးနောက်သဘာဝဘေးဒဏ်တုံ့ပြန်ရေးပိုင်းမှာဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတာကိုအာဆီယံလေတပ်ဦးစီးချုပ်တွေရဲ့နှစ်ပတ်လည်စီဝေးပွဲမှာဆွေးနွေးကြဖို့ဖြစ်ပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ထဲစစ်တပ်ဟာရာဇဝတ်မှုတွေကျူးလွန်နေတယ်လို့စစ်ဆွဲခံရတာပါ။လေတပ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးထွန်းအောင်ကိုအမေရိကန်နဲ့ပြည်ထောင်စုကတန်ခတ်ရေးယူတဲ့စည်းမားထည့်သွင်းထားပါသေးတယ်ခင်ဗျာ။
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာသပတေးနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာသူ့ရဲ့ယူကရိန်းခီးစဉ်ဒုတိယမြောက်နေ့ဒီကနေ့ကြာသပတေးနေ့မှာကီးဖ်မြို့တော်ကိုလှည့်ပတ်လေ့လာခဲ့တယ်လို့ယူကရိန်းစစ်တပ်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့အစ်လက်နဲ့ပစ္စည်းတွေကိုကြည့်ရှုခဲ့ပါတယ်။အမေရိကန်ကလှူဒန်းထားတဲ့ခြေကားတွေလက်နက်တွေရင်တွေကယူကရိန်းစစ်သားတွေရဲ့အသက်ကိုဘယ်လိုကာကွယ်ပေးနိုင်ခဲ့တယ်ဆိုတာကိုယူကရိန်းစစ်တပ်တာဝန်ရှိသူတွေကဝင်ကြီးဘလင်ကင်ကိုရှင်းပြခဲ့ပါတယ်။ Kiev Plus အရက်မှရှိတဲ့နေကြားဆောင်တပ်စခန်းတစ်ခုကဘန်ကာတစ်ခုတည်းကိုလည်းအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဝင်ရောက်လေ့လာချီးရှုပါတယ်။ယူကရိန်းနယ်ခြားဆောင်တပ်တွေရဲ့ရဲရဲမှုကိုအတိအမှတ်ပြုလေးစားဂုဏ်ယူကြောင်းပြောကြားပါတယ်။သူ့ရဲ့ခီးစဉ်ပထမနေ့ဖြစ်တဲ့ဗုဒ္ဓနေ့တုန်းကတော့ယူကရိန်းအတွက်အမေရိကန်ကဒေါ်လာ1ဘီလီယံဘိုးအကူအညီသက်တွေပေးမဲ့အကြောင်းကြေညာခဲ့ပါတယ်။အဲဒီအကူအညီတွေထဲမှာလေကြောင်းရန်ကာကွယ်ရေးလက်နက်ကရိယာတွေ၊လက်နက်ကြီးကြီးတွေ၊တင်ကားဖြတ်လက်နက်တွေ၊အရင်တည်းကပေးဖို့ကတိပြုထားတဲ့ Abrams တင်ကားတွေအတွက်ကြီးတွေနဲ့တခြားပစ္ကရိယာတွေပါဝင်ပါတယ်ရှင်။
ယူကရိန်းကိုပစ်ချခဲ့တဲ့ရုရှားဒရုန်းများစုကိုပြန်ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်။ယူကရိန်းက Sumine Urisa Didarigo, Rasharuga, Meninaga, Take Kedro, Tonsa, Tonsidaga, Nasang Azingo, Pichanang, Ukraine Sidaga, Tine, Jolidaba, Rasharuga, Ismail Didago, Naya to Legion of Take Kedro, and Nezo to Ute and Yadarelu, Urisa Dida Ochoyemu, Oles Kaipaga, Piovare, Rasha Sidagale, Ukraine, Rostov Didago, Pilate, Drawing, Kugo, Pichanang, Bransne, Moscow, Mute, Male,
ဒရုန်းယာဉ်တစ်စီးပစ်ချနိုင်ကြအောင်ပြောပါတယ်ပစ်ချလိုက်တဲ့ယူကရိန်းဒရုန်းယာဉ်တစ်ခုရဲ့အစာစိတ်ပိုင်းတွေဟာရမန်စကီဒေသကိုကျခဲ့ပြီးမဲ့တိုက်ခိုက်တဲ့ရမှုတော့မရှိခဲ့ဘူးလို့မော်စကိုမြို့တော်ဝင်ကတယ်လီဂရမ်လူမှုကွန်ရက်ကနေပြောခဲ့ပါတယ်ခင်ဗျာအော်စတြေးလျနိုင်ငံနဲ့တရုတ်နိုင်ငံကြားမှာဒီကုန်သွယ်ရေးဆိုင်ရာပြန်လည်ကောင်းမွန်လာတဲ့ဆက်ဆံရေးကိုဆက်လ နှစ်နိုင်ငံကြားမှာအမြင်မတူတာတွေရှိပေမဲ့လည်းဆွေးနွေးညှိနှိုင်းဖို့တိတ်ကိုအရေးကြီးတယ်လို့တရုတ်ဝန်ကြီးချုပ်လီချင်းနဲ့ဒီအင်ဒိုနီးရှားနိုင်ငံမှာတွေ့ဆုံဆက်မှာဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစီကပြောကြားခဲ့တာပါဒီနေ့မကုံခင်တရုတ်နိုင်ငံကိုသွားမယ်လို့ဝန်ကြီးချုပ်အယ်ဘနီစီပြောကြားခဲ့တဲ့အပေါ်မှာဝန်ကြီးချုပ်လီချင်းကလည်းကြိုဆိုပါတယ်ဩစတြေးလျဝန်ကြီးချုပ်တယောက်အနေနဲ့2016ခုနှစ်ကတည်းကပထမဆုံးချိန်ဖြစ်မဲ့တရုတ်ခရီးစဉ်ဟာနှစ်နိုင်ငံကြားဆက်ဆံရေးတိတိကျကျတိုးတက်မှုလို့မြင်နိုင်ပါတယ်ကိုဗစ်ကရောဂါဇင်းမြစ်ကိုစုံစမ်းဖို့အတွက်အရင်ဩစတြေးလျကတောင်းဆိုခဲ့တဲ့ဒီ2020ခုနှစ်နောက်ပိုင်းမှာနှစ်နိုင်ငံကြားမှာအတော်ကြီးဆက်ဆံရေးထိခိုက်ခဲ့တာပါဩစတြေးလျပို့ကုန်တွေအပေါ်တရုတ်ကတွင်းကုန်ခွန်တွေတိုးမြင့်ကန့်သတ်တာတွေလုပ်ခဲ့ပါတယ်။လက်ရှိအယ်ဘနီစီအစိုးရလက်ထက်မှာတော့နှစ်နိုင်ငံကြားဆက်ဆံရေးကုန်သွယ်ရေးပြန်လည်ကောင်းမွန်အောင်လို့ကြိုးစားတာဖြစ်ပါတယ်။ဝန်ကြီးချုပ်ဟာဝစ်လမ်ရဲ့တမိုင်းဝင်တရုတ်ခီးစဉ်အနည်း90ပြည့်အထိမ်းအမှတ်ဖြစ်တဲ့ဒီနေ့ကွန်ပိုင်းတရုတ်နိုင်ငံကိုသွားရောက်မယ်လို့ဒီဝန်ကြီးချုပ်အယ်ဘနီစီကတရုတ်ဝန်ကြီးချုပ်နဲ့ဒီကနေ့တွေ့ဆုံပြီးမှပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံထူထောင်တာ85နှစ်အပြည့်အခမ်းအနားကိုတရုတ်ဒုဝန်ကြီးချုပ်တက်ဖို့ရှိတယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်။လာမယ့်စနေနေ့စက်တင်ဘာ9ရက်နေ့ကျောက်တဲ့မြောက်ကိုရီးယားနိုင်ငံထူထောင်ခြင်း85နှစ်အပြည့်အခမ်းအနားကိုတရုတ်ဒုဝန်ကြီးချုပ်လူကောင်ချန်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့လာတက်မယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းမှဒီနေ့ဖော်ပြလိုက်တာပါ။ယူကရိန်းစစ်ပွဲကြောင့်ရုရှားကလိုအပ်နေတဲ့လက်နက်တွေကိုမြောက်ကိုရီးယားကရောင်းပေးဆွေးနွေးဖို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အမ်မကြာခင်ရုရှားသွားဖို့ပြင်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာတရုတ်ကိုယ်စားလှယ်အဖွဲ့မြောက်ကိုရီးယားကိုလာမဲ့သတင်းထွက်လာတာပါ။မြောက်ကိုရီးယားအာဏာရအလုပ်သမားပါတီရဲ့ဖိတ်ကြားချက်အရတရုတ်ဥဝင်ကြီးဒူရဝင်ကြီးချုပ်အခုလိုလာရောက်တာဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနမှဖော်ပြခဲ့ပါတယ်ခင်ဗျာ။မင်္ဂလာညချမ်းမသောတာရှင်များခင်ဗျာ VO American တရဲ့ September 9ရက်ကျတာရညနောက်ဆုံးရအထူးကြဆုံးသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ပြပြပေးခဲ့တာပါ။အခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုစက်တိုက်ပြပြပေးပါမယ်။ပထမဆုံးကတော့ American ဒုသမ္မတကမြန်မာကိုပိုဆက်ဖိအားပေးမယ်လို့ပြောလိုက်တာပါ။ Indonesia နိုင်ငံမှာလက်ရှိကျင်းပနေတဲ့ ASEAN ထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်နေတဲ့ American ဒုသမ္မတ Kamala Harris ကဒီခီးစဉ်နဲ့ပတ်သက်ပြီးဒီနေ့အမေရိကန်နိုင်ငံသားကြီးထိတ်တန့်ရာရှိတွေအွန်လိုင်းသတင်းစာရှင်းလင်းပွဲကျင်းပခဲ့ကြပါတယ်။မြန်မာပြည်ပါဝင်ပါတွေဆွေးနွေးခဲ့ပါလေ။မြန်မာနိုင်ငံရဲ့နိုင်ငံကအရေးကိစ္စတွေမှာအမေရိကန်နဲ့ဒေသတွင်းနိုင်ငံတွေရဲ့ချစ်ကပ်မှုအပေါ်ဒီသတင်းစာရှင်းလင်းပွဲတက်ရောက်ခဲ့တဲ့မက်ခင်ဖြူထွေးပြောပြပေးပါအောင်ခင်ဗျာ။
ဟုတ်ကဲ့ဒီကနေ့ကတော့လေဒါဒီအင်ဒိုနီးရှားနိုင်ငံမှာအခုဒီလက်တလောကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲမှာပေါ့နော်ဒါအမေရိကန်ဒုသမ္မတကမလာဟဲရစ်စ်လည်းတက်ရောက်နေတယ်ဒီလိုတက်ရောက်နေတဲ့အခါမှာဒီအမေရိကန်နဲ့အာဆီယံဆက်ဆံရေးပေါ့နော်ဒီအချိန်မှာဘယ်လောက်ထိအရေးပါတယ်ဆိုတဲ့အကြောင်းပေါ့အဓိကကတော့ဒီအမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနဲ့ဆက်ဆံရေးဟာလွန်ခဲ့တဲ့3နှစ်အတွင်းမှာသူတို့တိတိတတ်တတ်တွန်းပြီးတော့တိဆောက်လာခဲ့တယ်ပေါ့လေဆိုတော့ဒါကြောင့်မလို့အခုချိန်ဟာဟိုဆက်ဆံရေးအကောင်းဆုံးအချိန်တို့တော့ပြောလို့ရတယ်ဆိုပြီးတော့ဒီကနေ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားကြီးဌာနကဒီထိတ်တန့်အရာရှိနှစ်ဦးစလုံးကပြောသွားတာပေါ့နော်ဆိုတော့ဒီနေ့ဆွေးနွေးပွဲထဲမှာဒါမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လေကျမကမေးခွန်းတစ်ခုမေးခဲ့တာရှိပါတယ်ဒါမြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နှစ်နှစ်ကျော်ကာလအတွင်းမှာအခုချိန်ဒီအကြမ်းဖက်မှုတွေကရပ်တန့်မသွားဘဲနဲ့ဒါပို့ပြီးတော့ဆိုးလာနေတာကိုကြည့်မယ်ဆိုလို့ရှိရင်ဒါဒီမြန်မာနိုင်ငံအကြမ်းဖက်မှုတွေရပ်တန့်ရေးတွေ့ဆုံဆွေးနွေးရေးစသဖြင့်အပါအဝင်ပေါ့နော်အာဆီယံရဲ့ဒီလက်ရှိချိတ်ကပ်နေတဲ့ဘုံသဘောတူညီချက်၅ရပ်ဆိုတာက အလုံးမဖြစ်ဘူးဆိုတာကိုမပြနိုင်ဘူးလားပေါ့နော်ဆိုတော့အာဆီယံနိုင်ငံတစ်ခုတည်းနဲ့မြန်မာအရေးကိုမဖြေရှင်းနိုင်ဘူးဆိုတာကိုမြင်နေရတဲ့အနေအထားမျိုးမှာဒါအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအရေးနဲ့ပတ်သက်ပြီးတော့ဒီဘလူပုံစံနဲ့ဒီအာဆီယံနောက်တခြားမိတ်ဖက်ဒီဒီမိုကရေစီနိုင်ငံကြီးတွေနဲ့ပူးပေါင်းပြီးတော့ဘလူများချင့်ကပ်နိုင်မလဲပေါ့ဆိုတော့ကျွန်မမေးတယ်မေးတဲ့ပုံမှာတော့သူတို့ကတော့အဓိကကဒါမြန်မာနိုင်ငံအတွင်းဒီလက်ရှိအကြမ်းဖက်မှုတွေဆက်ပြီးတဲ့ဖြစ်နေတဲ့အပေါ်မှာသူတို့ပြင်းပြင်းထန်ထန်ရှုံချတယ်။ဒီမြန်မာစစ်ကောင်စီကနေပြီးတော့မှအရသာပြည်သူတွေအပေါ်မှာဖိနှိပ်နေတဲ့အပေါ်မှာသူတို့ဒါအပြင်းထန်ဆုံးဖိအားတွေလက်ရှိမှာလည်းပေးနေတယ်လို့ပေါ့နော်။ဒီအခုဒီအာဆီယံလိုဒီမိတ်ဖက်အဖွဲ့အစည်းကြီးတွေနဲ့ပူးပေါင်းပြီးတော့လည်းဒီထက်ပိုတဲ့ဖိအားတွေပေးသွားမယ်လို့ပြောပါတယ်။ဆိုတော့သူတို့ရဲ့ချင်းကပ်မှုကတော့ဒီလက်ရှိဒီအာဆီယံဘုံသဘောတူညီချက်၅ရပ်ပေါ်မှာပဲဒါအခြေခံပြီးတော့ပဲပေါ့နော်။ဒီမြန်မာနိုင်ငံရဲ့အရေးကိုဆက်ပြီးတော့ပို့ပြီးတော့ထိရောက်တဲ့နီးနဲ့ဖိအားပေးသွားမယ်ဆိုတာတော့ကိုပဲပြောသွားတယ်။နောက်ဒေါ်ဆန်းစုကြည်ရဲ့ကျမ်းမာရေးပေါ့နော်လက်ရှိအနေအထားမှာဒေါ်ဆန်းစုကြည်ရဲ့ကျမ်းမာရေးနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေထွက်ပေါ်နေရဲဆိုတာနဲ့ပတ်သက်ပြီးတော့လည်းဒါတို့ဒီအကြောင်းကိုဒီသတင်းပတ်အတွင်းဒီအာဆီယံထိပ်သီးဆွေးနွေးပွဲမှာအမေရိကန်တာဝန်ရှိသူတွေကဆွေးနွေးခဲ့တာရှိတယ်လို့လည်းပြောပါတယ်။ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအဓိကကတော့သူတို့ဒီမိမောင်းထိုးပြီးတော့ပြောချင်တာကတော့လက်ရှိအနေအထားမှာသူတို့အပြင်းထန်ဆုံးဖိအားတွေပေးနေတယ်ဆက်ပြီးတော့လည်းပေးသွားမယ်အာဆီယံဘုံသဘောတူညီချက်နဲ့အာဆီယံရဲ့ချင်းကပ်မှုလည်းသူတို့ဆက်ပြီးတော့ထောက်ပံ့ပေးသွားမယ်ဆိုပြီးတော့ပြောသွားပါတယ်ရှင်ဒီကနေ့ဒီသတင်းစာရှင်းလင်းပွဲကိုကတော့အဓိကဒီအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒီအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးပေါ့နော်ဒန်နီယယ်ခရစ်စတန်ဘရစ်နဲ့နောက်အမေရိကန်ပြည်ထောင်စုရဲ့ဒီအာဆီယံဆိုင်ရာအမေရိကန်သံမက်ကြီးJohannes Ibrahim တို့ကနေပြီးတော့မှဒါပူရဲသတင်းစာရှင်းလင်းပွဲကျင်းပတာဖြစ်ပါတယ်။ဆိုတော့မြန်မာရေးအပါအဝင်ဒီအာဆီယံဒေသတွင်းအတွက်သူတို့ဒီအာဆီယံနဲ့အမေရိကန်နဲ့ဆက်ဆံရေးအပြင်ကိုဒေသတွင်းပူးပေါင်းဆောင်ရွက်မှုတွေအစိုးရအချင်းနဲ့သာမကဘဲနဲ့ပြည်သူချင်းချင်းပူးပေါင်းဆောင်ရွက်မှုတွေလုပ်သွားဖို့ကိစ္စတွေလည်းပြောသွားတယ်။အာဆီယံဒေသအတွင်းမှာဒါဒီအာဆီယံဒေသအတွက်သူတို့စိုးရင်ရတဲ့ဒေသတွင်းလုံခြုံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ပြောဆိုတဲ့အခါမှာလည်းဒါတောင်ပြိုပင်လေအရေးနဲ့ဒီမြောက်ကိုရီးယားအရေးကိစ္စရည်နဲ့ပတ်သက်ပြီးတော့လဲဆွေးနွေးခဲ့တယ်ဆိုတဲ့အကြောင်းလေးကိုပြောသွားပါရစေ
။ American ဒုသမ္မတကမလာဟဲရစ်ကမြန်မာကိုပို့ဖိအားပေးမယ်လို့အာဆီယံကနေပြောသွားတာကိုမခင်ဖြူဖြူပြောပြခဲ့တာပါ။အခုလဲဒီ American ဒုသမ္မတဟဲရစ်ကမှပါသွားတဲ့ VOA ရဲ့အင်ဂျီတော်သတင်းတောက်ကပို့လာတဲ့သတင်းပါ။ American ဒုသမ္မတဟဲရစ်ဆာအင်ဒိုနီးရှားမှာကျင်းပနေတဲ့ American အာဆီယံထိပ်သီးပွဲကိုတက်ရောက်ခဲ့ပြီးတော့အာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုတက်ရောက်ခွင့်မပြုတဲ့အတွက်မြန်မာထိုင်ကုန်ကိုအလွတ်ချန်ထားခဲ့ရပါတယ်။ဒုသမ္မတဟဲရစ်နဲ့အတူပါသွားတဲ့ VOA အင်ဂျီတော်သတင်းတော့ပက်စီဝီဒါကူဆွာရာဂျကာတာမြို့ကနေသတင်းပေးပို့ထားတာကိုကိုရိုင်းနိုင်ကြောပြပေးပါအောင်ခင်ဗျာ
။ American ဒုသမ္မတကမ်လာဟဲရစ်နဲ့အာဆီယံခေါင်းဆောင်တွေဟာမနေ့ကကျင်းပခဲ့တဲ့ American အာဆီယံထိပ်သီးဆွေးနွေးပွဲမှာတွေ့ဆုံခဲ့ကြပြီးမြန်မာနိုင်ငံကတော့တက်ရောက်နိုင်ခဲ့ခြင်းမရှိဘဲခုံလွတ်အဖြစ်ချလာထားခြင်းခံခဲ့ရပါတယ်။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ဖို့တတိပေးတဲ့အနေနဲ့အဲ့လိုခုံလို့ဖြစ်ချလာထားခဲ့တာဖြစ်ပြီးတော့ဒါကိုဒုသမ္မတဟဲရစ်ကလည်းအလေးပေးပြောကြားသွားခဲ့ပါတယ်
။ The United States will continue to press the regime to end the horrific violence.
ကျောင်းမပေါ်ကောင်းတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့မတရားဖမ်းဆီးထားတဲ့သူတွေအလုံးပြန်လွတ်ပေးဖို့နဲ့အားလုံးပါဝင်နိုင်တဲ့ဒီမိုကရေစီစနစ်ကိုပြန်လည်ထူထောင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်ကောင်စီကိုဆက်လက်ဖိအားပေးသွားမှာဖြစ်ပါတယ်
။ဒီကနေ့ကျင်းပတဲ့အာဆီယံအရှေ့အာရှထိပ်သီးအစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာလည်းမြန်မာပြည်သူတွေပေါ်မှာစစ်တပ်ရဲ့အကြမ်းဖက်မှုတွေကိုရှုတ်ချကြောင်းနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်နိုင်ရေးအာဆီယံဘုံသဘောတူညီချက်၅ရပ်အကောင့်ထဲပေါ်နိုင်အောင်စစ်ကောင်စီကိုဖိအားပေးဖို့လည်းတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့2021စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာသွေးထွက်တမ်းယူပဋိပက္ခတွေဆက်ဖြစ်နေတဲ့အပေါ်အာဆီယံခေါင်းဆောင်တွေကပြစ်တင်လိုက်ပြီးတော့အာဆီယံအနေနဲ့မြန်မာနိုင်ငံကိုလာမဲ့2026ကြာရင်အာဆီယံအလဲကျဥက္ကဋ္ဌတာဝန်ကိုမပေးဘဲဖိလစ်ပိုင်နိုင်ငံကိုအစားထိုးတာဝန်ပေးဖို့အာဆီယံခေါင်းဆောင်တွေကအခုသတင်းပတ်အစောပိုင်းကကြေညာပါတယ်။ဒါပြင်အမေရိကန်ဒုသမ္မတဟဲရစ်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ဟာဆွေးနွေးပွဲရဲ့ပြင်ပမှာတရားတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့နိုင်ငံလေကြားပြည်စုံနဲ့မဟာဗျူဟာမြောက်အကျိုးတူဆောင်ရွက်မှုတွေကိုတိုးမြင့်လှုပ်ဆောင်သွားမယ့်အစီအစဉ်တွေကိုလည်းကြေညာခဲ့ကြပါတယ
် As a comprehensive strategic partner US support is expected
ပြည်စုံကျေပြန့်ပြီးမဟာဗျူဟာကြားတဲ့မိတ်ဖက်နိုင်ငံအနေနဲ့အရှေ့အာရှနိုင်ငံများထိပ်သီးစည်းဝေးပွဲနဲ့ဆက်ဆက်တာပါဝင်အာဆီယံထိပ်သီးဆွေးနွေးပွဲရဲ့အောင်မြင်မှုအတွက်အမေရိကန်ရဲ့ထောက်ပံ့ကူညီအားပေးမှုတွေကိုလည်းမျှော်လင့်ပါတယ
်။ဒေသတွင်းမှာပထဝီနိုင်ငံရေးရပြိုင်ဆိုင်မှုတွေနဲ့တင်းမာမှုတွေမြင့်တက်နေချိန်မှာပဲအခုလိုမျိုး မေရိကန်ဒုသမရာရဲ့ခီးစဉ်ဖြစ်လာခဲ့တာပါ။ဒါပြင်တရားဝင်ကြီးချုပ်လီကျန်းဟာလည်းအာဆီယံခေါင်းဆောင်တွေနဲ့ဂျကာတာမှာတွေ့ဆုံခဲ့ပါတယ်
။管控分歧
သဘောထားမတူညီတာတွေထိနိုင်မှုအတွက်အခုချိန်မှာအရေးကြီးတာကတစ်ဖက်ဖက်ကိုယက်တီတာတွေမလုပ်ဖို့အဖွဲ့ထဲမှာထိတ်တိုက်ဖြစ်စင်မဲ့ဟာတွေမလုပ်ဖို့နဲ့စီအေးတိုက်ပွဲအစ်စ်ကိုမလုပ်ဘဲစန့်ကျင်ကြဖို့ပဲဖြစ်ပါတယ်။နိုင်ငံတွေကြားသဘောမတူညီမှုတွေနဲ့အငင်းပွားမှုတွေတေချာကင်တွေဖြစ်ရှင်းဖို့လိုရတယ
်။ဂျကာတာမြို့မှာအခုရက်ပိုင်းတွေအတွင်းမီးခိုးမြူတွေပိုများလာနေပေမဲ့လည်းဒီထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတဲ့ခေါင်းဆောင်တွေဟာမနေ့ညနေပိုင်းမှာတော့ဂျကာတာမြို့ရဲ့ပန်းချန်ထဲမှာညစာစားပွဲအခမ်းအနားကိုတက်ရောက်ခဲ့ကြပါတယ်။ဒီနေ့မှာတော့အာဆီယံခေါင်းဆောင်တွေဟာအရှေ့အာရှထိပ်သီးစည်းဝေးပွဲကိုတက်ရောက်ခဲ့ကြပြီးအဲ့မှာတော့အာဆီယံရဲ့မိတ်ဖက်နိုင်ငံတွေဖြစ်တဲ့အမေရိကန်၊တရုတ်၊ရုရှား၊ဩစတြေးလျ၊အိန္ဒိယ၊ဂျပန်၊နယူးဇီလန်နဲ့တောင်ကိုရီးယားနိုင်ငံတွေလည်းတက်ရောက်ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
။အမေရိကန်ဒုသမ္မတမြန်မာကိုဆက်ပြီးအားပေးဖို့ပြောခဲ့တာကိုပဲကိုရနိုင်ပြောပြခဲ့တာပါ။အခုတော့ပဲခူးတိုင်းတဲ့လေကြောင်းတက်ခဲမှုတွေပါဝင်ကြောင်းဒေသခံရာချီတင်းရှောင်နေရတာပါပဲခူးတိုင်းညောင်လေးပင်ခရိုင်ကမြို့နယ်တွေကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတာကြောင့်ကရင်မျိုးသားစီယုံကရင်လူလက်ခံတပ်တွေနဲ့စစ်ပွဲတွေတကြော့ပြန်ပြင်းထန်လာနေပါတယ်ဒီတိုက်ပွဲတွေကြောင့်အရက်သားယာနဲ့ချီထွက်ပြေးတင်းရှောင်နေရပြီးစာတင်ကျောင်းတွေလည်းယာယီပိတ်ထားရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ဒီသတင်းပေးဖို့ချက်အပြည့်အစုံကိုအလိမ်မှာပြောပြပေးပါအောင်ခင်ဗျာ
ပဲခူးတိုင်းညောင်လေးပင်ခရိုင်တွေကမြို့နယ်တွေမှာဩဂတ်လကုန်ကစပြီးတော့တိုက်ပွဲတွေပြင်းထန်လာနေတာပါ။ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ကရင်မျိုးသားကာကွယ်ရေးတပ် KNDO ပူးပေါင်းတပ်တွေဟာပဲခူးတိုင်းညောင်လေးပင်ခရိုင်မှာရှိတဲ့စစ်ကောင်စီရဲ့တစ်ချစိတ်အခြေဆိုင်တပ်စခန်းကိုစက်တင်ဘာလ1ရက်ကသိမ်းပိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေကအရက်သားနေအိမ်တွေစီလက်နက်ကြီးတွေနဲ့ပစ်ခတ်တာ၊လေးစားဟာတိုက်ခတ်တာတွေစတိုက်လှုပ်ဆောင်ခဲ့ပါတယ်။ညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်တွေကလောမှုသောချေးရွာတွေကိုစက်တင်ဘာလ5ရက်နေ့လေရင်နဲ့ဘုံကျဲခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စက်တင်ဘာလ6ရက်နေ့မှာတော့ဘုံကျဲတာမရှိပေမဲ့ကင်းထောက်လေရင်တွေပြန်ဝဲတာရှိတဲ့အကြောင်းညောင်လေးပင်ခရိုင်တွေက KNU KNL ပူးပေါင်းတပ်ဖွဲ့ဝင်တို့က VOA ကိုပြောပါတယ်
။လေရင်တက်ကမှုကတော့ပဲခူးတိုင်းမှာအဲ့ဒီမနေ့ခုတ်တနေ့ဆိုပူတော်များသေးတယ်။ဒီရက်ပိုင်းကတော့တော်တော်များပါတယ်။ဒီနဲ့ UR ဘုံလိုက်ကျတော့အဲ့ဒီကြာသွားတဲ့ဆန်းဝန်းကျင်ပေါ့နော်ခိကတိဆုံးလည်းရှိနိုင်ပါလားစစ်ချောင်းကတော့အများကြီးပါကျွန်တော်ပြောရင်တန်းသားဝန်းကျင်မှာရောသားတွေမနေရတော့ဘူးလက်ရှိမှာသူတို့တင်းခံရတဲ့ဆန်းကိုလည်းသူတို့ပြန်တက်ယူပိုင်ခြင်းမှမရှိပေဘူးဒါလက်ရှိနောက်ဆုံးနေ့အခြေအနေပေါ့နော
်တစ်ချစိတ်စခန်းမှာစစ်ကောင်စီရဲ့ခလာရ439ခလာရ60ခမရ350ခမရ351တို့တက်ဆွဲထားကြတာဖြစ်ပါတယ်စက္ကံမကြဖို့အတွက်စစ်ကောင်စီရဲ့အနီးအနားကခလာရတပ်တွေနဲ့ကြောက်ကြီးမြို့ခလာရတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ကြောင်းလည်းပြောပါတယ်။ပြည်သူတွေရဲ့နေအိမ်တွေ၊စားသောက်ကြောင်းတွေနဲ့စည်ရုံတွေကိုအကာအကွယ်ယူပြီးစစ်ကောင်စီကခုခံခဲ့တဲ့အတွက်ခက်ခက်ခဲခဲသိမ်းပိုက်ခဲ့ရတယ်လို့ကရင်မျိုးသားစီယုံကရင်မျိုးကတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီကညောင်လေးပင်ခရိုင်တဲကိုလေရင်နဲ့ဘုံကျဲခဲ့တာကြောင့်နေအိမ်နဲ့ဘာသာရေးအဆောက်အအုံတချို့ပျက်စီးခဲ့ပြီးတော့အရက်သားယာနဲ့စီထွက်ပြေးခဲ့ရပါတယ်။စာတင်ကျောင်းတွေကိုပိတ်လိုက်ရတယ်လို့ဒေသခံတချို့ကပြောပါတယ်။စစ်ဖြစ်တဲ့မြို့နယ်တွေကဒေသခံတွေဟာဘေးလွတ်တဲ့ညောင်လေးပင်မြို့ပေါ်လို့နေရာမျိုးတွေစီထွက်လာကြပေမဲ့အဲဒီလက်မခံတာတွေကြောင့်ရွာတွေဘက်မှာပဲလှည့်ပတ်နေနေကြရပါတယ်။လက်လက်ကြီးပြစ်တံတွေကတော့မြို့ပေါ်တွေအထိကြားနေရသောညောင်လေးပင်မြို့ကဒေသခံတို့က VOE ကိုပြောပါတယ်
။ညောင်လေးပင်ချွေတင်မတော်ရှားပေါ်အဲဒီရှားမှာကသူညနေဆိုင်လို့ဆိုတော့သူညောင်လေးပင်ချစ်တဲ့နေရာလို့မတော်ရှားပါပုံညောင်းပါလို့ရှိတယ်။အဲဒီကွာသူတို့အမြောက်သူပါနေပြစ်တာကသူနေရာသူပြစ်တင်ပြစ်ကြပြစ်လာမပြစ်ကြတော့ကျွန်တော်လည်းမပြောတော့ဘူးလား။ရပါတော့ဆောက်လိုက်ခွန်နေပါပြီဆိုတော့အဲ့လိုပြစ်နေပြီ။
စီကောင်စီတက်တွေပဲခူးတိုင်းညောင်လေးပင်ခရိုင်ထဲမှာအင်အားထပ်တိုးချဲ့နေတဲ့အကြောင်းလဲဒေသခံတချို့ကပြောပါတယ်။လမ်းမတချို့ကိုလည်းဖြိုဖျက်ကျဉ်တူးထားပြီးတော့အသွားလာတွေကိုဖျက်တောက်ထားပါတယ်။ညောင်လေးပင်ခရိုင်ထဲမှာအခုနှစ်ဇူလိုင်လတလထဲမှာလက်ဖက်စစ်ပွဲတွေအကြိမ်ပေါင်း100နီးပါးရှိခဲ့ပါတယ်။တိုက်ပွဲတွေအတွင်းလက်ဖက်စလုံးမှာအကြာဆုံးတွေရှိခဲ့ပြီးတော့အရက်သားတွေတေဆုံထဏ်ရာရခဲ့တာလည်းရှိပါတယ်။အခုဆိုရင်ပဲခူးတိုင်းတဲကစစ်ပွဲတွေကြောင့်ကျေးရွာပေါင်း26ရွာကဒေသခံတွေထွက်ပြေးနေကြရပြီးတော့စစ်ပေးဆောင်2သိန်းအထိရှိလာနေပြီလို့ကရင်အရက်ဖတ်အဖွဲ့တချို့ကသတင်းထုတ်ပြန်ထားပါတယ်ရှင်
။ပဲခူးတိုင်းနဲ့လေကြောင်းတက်ခတ်မှုအပါဝင်ကြောင့်ဒေသခံတွေရာချီတင်းရှောင်နေရတာကိုအလိမ်မှာပြောပြခဲ့တာပါ။အခုတော့ ရခိုင်ပြည်နယ်ဘက်မှာအကူအညီပေးရေးလုပ်ငန်းတွေဆက်လက်ကန့်သတ်ခံရတဲ့အကြောင်းမှာစစ်ကောင်စီနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကုလသမဂ္ဂတာဝန်ရှိသူတွေကြားဒီရက်ပိုင်းတွေ့ဆုံဆွေးနွေးမှုတွေမကြာခဏလုပ်နေပေမဲ့ရခိုင်ပြည်နယ်အတွင်းအကူအညီပေးရေးလုပ်ငန်းတွေကတော့တင်းကျပ်ကန့်သတ်ခံရဆဲပဲလို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်မောခမုန်တဲ့ဆူဒိုဝါခံထားရတဲ့ရခိုင်ဒေသမှာ3လကျော်ကြာတဲ့အထိပြန်လည်ထူထောင်ရေးတွေမလုပ်နိုင်သေးသလိုအကူအညီတွေအများအပြားလိုအပ်နေတယ်လို့ပြောကြပါရယ်ဒီသတင်းပေးပို့ချက်အပြည့်အစုံကိုကိုဆောင်ဝက်လိုက်ပြောပြပေးပါအောင်ခင်ဗျာ
လူသားချင်းစာနာထောက်ထားမှုဆိုင်ရာကုလသမဂ္ဂညီနက်ရေးယုံ UNOCHA ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲမစ္စတာဆာဂျတ်မိုဟာမက်ဆာဂျင်ရဲ့စစ်ကောင်စီဒုတိယဝန်ကြီးချုပ်လက်ဖြစ်နိုင်ငံသားရေးဝန်ကြီးလက်ဖြစ်တဲ့ဦးတန်းဆွေနဲ့နိုင်ငံသားဌာနအရာရှိတွေဒီလ9ရက်နေ့ကနေပြည်တော်မှာတွေ့ဆုံခဲ့ပြီးလူသားချင်းစာနာမှုအကူအညီပေးဆိုင်ရာလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးခဲ့တဲ့အကြောင်းစစ်ကောင်စီကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဩဂုတ်လတုန်းကလည်း UNOCHA အကြီးအကဲမစ္စတာမာတင်ဂရစ်ဖစ်စ်ကိုတိုင်ရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပြီးစစ်ကောင်စီတာဝန်ရှိသူတွေနဲ့ကူညီပေးရေးကိစ္စတွေဆွေးနွေးခဲ့တယ်လို့ဒီခီးစဉ်နောက်ပိုင်းစစ်ကောင်စီနဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကြားပုံမပူပေါင်းဆောင်ရွက်နိုင်မဲ့နီလန်းတွေနဲ့ဆက်လင်းပြီးစက်တင်ဘာလ9ရက်နေ့ကထပ်မံဆွေးနွေးကြတာဖြစ်တဲ့အကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလိုကုလသမဂ္ဂကိုယ်စားလှယ်တွေနဲ့မြန်မာအာဏာပိုင်တွေကြားတွစ်ဆုံမှုတွေမကြာခဏရှိနေပေမဲ့မူခံမူနိုင်တာတင်းကျပ်ပြီးတဲ့နောက်လူသားချင်းစာနာမှုတွေအများအပြားလိုအပ်နေတဲ့ရခိုင်ပြည်နယ်မှာတော့အကူအညီတွေပိတ်ပင်ခံနေရတော့မယ်လို့ကူညီပေးနေသူတွေကပြောပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေအနေနဲ့စစ်ဆေးခံရတာတွေကွန်ပစ္စည်းတည်ယူခွင့်နဲ့ကန့်သက်ခံရတာလို့အဟံအတားတွေကြုံနေရဆဲပဲလို့ဒေတာရင်းလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တစ်ခုရဲ့တာဝန်ရှိသူအမျိုးသမီးတဦးကပြောပါတယ
်။အဓိကတော့ဒီကန့်သက်ချက်တွေကတော့ဒီကိစ္စပေါ်တော့ဒီ share point တွေဆိုလို့လေကျွန်တော်တို့ကြုံရတာတည်းရရှိတယ်ပေါ့နော်။အဓိကဒီကွန်ပစ္စည်းအလုပ်တဲ့နေရာမှာလေဒီ register အမရှိတဲ့အဖွဲ့ဆိုရင်တော်တော်လေးခိုးကြဖို့ရတော့ရတဲ့အဖွဲ့ရှိတယ်ပေါ့အဓိကregister ရှိရင်လည်းသူတို့ဒီပစ္စည်းတွေကိုဒီကန့်သက်ထားရတယ်ကိုကျွန်တော်တို့တွေ့နေရတယ်ပေါ့နော်။ဟိုမှာ save war တို့ဒီစနေခါတို့ဆိုတော်တော်လေးကန့်သက်တဲ့အနေထားမျိုးမှာတွေ့ရတယ်ပေါ့နော်
။မုခမုံတိုင်းတင်ခဲ့တာ3လကျော်ကြာလာတဲ့အထိပြန်လည်ထူထောင်ရေးအကူအညီတွေတိတိယောက်ယောက်မပေးနိုင်သေးဘူးလို့လည်းပြောပါတယ်။မုံတိုင်းနဲ့အကြီးအကျယ်ခံခဲ့ရတဲ့ရခိုင်မြောက်ပိုင်းကတချို့ဒေသတွေမှာလက်ရှိအချိန်ထိလျှက်စစ်မှုတွေမရရှိသေးသလိုနေအိမ်တွေပျက်စီးသွားတဲ့ဒေသကအတော်များများဟာလည်းလုံးကျုံတဲ့အမိုးကာအောက်ကိုရောက်ဖို့ခက်ခဲနေတော့မယ်လို့ကုညီပေးရေးဆောင်ရွက်နေတဲ့အမျိုးသမီးကပြောပါတယ
်။အဓိကတော့ဟိုအခက်ခဲတာတော့စာနေရေးခါပေါ့နော်အခုသတိဒီရန်လူထူထောင်ရေးကိစ္စတွေကလုံးဝမလုံးနိုင်တဲ့အနေအထားမျိုးတွေဖြစ်တယ်ပေါ့။အဲ့လိုပုံစံမျိုးတွေရှိနေသေးတယ်။နောက်ပြီးရင်ဒီအဓိကအဲ့ဒီမှာတော်တော်လေးဒီရှေ့ကြောင့်လောက်ပါတယ်များလာတယ်ပေါ့နော်ဒီမှာအရှင်မပြေတဲ့အတွက်လေတော်တော်လေးကိုဟိုရှေ့ကြောင့်လောက်ပါတယ်များလာတယ်တော်တော်လက်ရှိတန်နေတဲ့ဒီရှေ့ဆောင်ရှေ့ဆောင်နေတဲ့မောခာသန့်ပစ္စည်းတွေကကြတော့ဒီကံစီတော်ရေးကလည်းလည်းလာမှုထုံနိုင်တဲ့အနေအထားတော့ရှိနေတယ်ပေါ့
ရခိုင်မြောက်ပိုင်းမှာမောခာမုံတိုင်းတန်တင့်ပြည်သူတွေအပြင်လက်ရှိအချိန်ထိနေရမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခတွေကလည်း9000နီးပါးရှိနေသေးတယ်လို့ဒေတာရင်းစစ်ဘေးဒုက္ခတွေဒီကုညီရေးအဖွဲ့ရဲ့စီးရင်နေအရာသိရပါတယ်လက်ရှိမှာတော့တချို့စစ်ဘေးဒုက္ခသည်စခန်းတွေကိုကမ္ဘာစန္ဒယိကအဖွဲ့ WFP ကစန္ဒယိကပုံမှန်ထောက်ပံ့မှုတွေရှိပေမဲ့လုံလောက်မှုမရှိသလိုမောခာမုန်တိုင်းနဲ့တခြားရေဘေးတင့်တာလို့တဘာဝဘေးအန္တရာယ်တွေကိုလည်းထပ်တိုးကြုံနေရတာပါလိုအပ်တဲ့အကူအညီတွေမရတဲ့အခါဒုက္ခသည်တွေအတွက်အကြအတဲတွေပိုဆိုးလာနေတာဖြစ်တယ်လို့လည်းလူသားချင်းစာနာမှုအကူအညီပေးနေသူတွေကပြောဆိုကြပါတယ်ခင်ဗျာ
မောခာမုန်တိုင်းပြည်ရခိုင်မှာအကူအညီပေးရဆက်အကန့်အသတ်ခံရတာကိုကိုစော်ဝဲလိုင်ပြောပြခဲ့တာပါ။စက်သားရင်းညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဒါပေမဲ့မကြာခင်ဥအောင်ခင်ရဲ့သတင်းသုံးသက်ချက်အပါအဝင်ကျမ်းမာရေးနဲ့တိုင်းရင်းသတင်းစင်စတဲ့စက်သားရင်းညပတ်စင်ကဏ္ဍတွေဆက်လာဖို့ရှိသေးတာမို့ဆက်နားစင်ကြည့်ရှုပေးကြပါဦးခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ကန်တို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru G channel 3 data mom ho thaicom 6 juru channel 323 no ga ne phan yu ti shu nai ma de juru phan yu mu a the se a chat lat ko view myanmar wa internet sa myin na ne view myanmar facebook sa myin na ro ma phop ya tha ba de shin မြန်မာနိုင်ငံကပြည်ထောင်တွေစီတည်မှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အတန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3250တိကနေည10နာရီထိဆက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့စက်တာရင်းညာတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကျမကြီးကန္တာနောက်တိုင်းရင်ဒေသသတင်းတောက်တွေရဲ့တိုင်းရင်ဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါစင်ရပြုံးတိမှုနဲ့ဖြုံးတိမှုဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်အကြဆုံးများလာတဲ့စစ်ကောင်စီတပ်မှာအင်အားပြုံးတိမှုရှိနေတယ်လို့တော်လိုင်းရေးတပ်ဖွဲ့အချင်းချင်းပြစ်ခတ်နေတာဟာလဲအင်အားဖြုံးတိမှုဖြစ်နေပုံကိုဥအောင်ခင်ကရေးသားပြီးကိုညာဝေးအောင်နဲ့အတူပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
နိုင်ငံတကာမြမသတင်းအဖွဲ့ BNI ရဲ့စရင်းမှာ2021မေလဆန်းကစပြီးလွန်ခဲ့တဲ့ဩဂုတ်လ10ရက်နေ့အထိနှစ်နှစ်ကျော်ကာလအတွင်းတိုင်းနယ်ပြည်နယ်ကတိုက်ပွဲတွေကိုဖော်ပြပါတယ်။စကိုင်းတိုင်းမှာတိုက်ပွဲအများဆုံးဖြစ်ပွားပြီးမကွေးတိုင်းမှာဒုတိယအများဆုံးဖြစ်ပွားပါလေ။ရှင်းပြည်နယ်မှာတတိယအများဆုံးဖြစ်ပွားပြီးကရင်နီပြည်နယ်မှာသတုဌအများဆုံးဖြစ်ပွားပါလေ။နေပြည်တော်နယ်မြေမှာတိုက်ပွဲအ ਨੇ ဆုံးဖြစ်ပွားပြီးနဲ့တိုင်းနယ်ပြည်နယ်အားလုံးမှာခုခံစစ်အ ਨੇ နဲ့အများရှိတာမို့စစ်ကောင်စီအင်အားပြုံးတိနေတာတွေ့ရပါတယ်။တိုက်ပွဲတိုင်းမှာအထိနာရီတဲ့စစ်ကောင်စီတပ်မကြမီးအရင်နှိမ့်လိမ့်မယ်လို့ကချင်ဘိုးချုပ်ကြီးအန်ဗန္ဒကရင်နီဘိုးချုပ်ကြီးအောင်မြတ်နဲ့ကရင်ဘိုးချုပ်ကြီးတမလာသောတို့ကမကြမီးကပြောသွားတာကိုဩဂုတ်လ18ရက်နေ့ထုတ်အရာဝတီစာဆောင်မှာဖော်ပြပါတယ်လန်ဒန်အခြေစိုက်နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာန WIWS ကစစ်အာဏာသိမ်းပြီးနောက်28လအတွင်းခုခံစစ်ဖြစ်ပွားမှုကိုလေ့လာရမှာတိုက်ပွဲပေါင်း 8,000 နီးပါးလက်လုံမိုင်းတိုက်ခိုက်မှု 3,000 နီးပါးဒရုန်းတိုက်ခိုက်မှု 950 နဲ့အခြေခံအဆောက်အုံတိုက်ခိုက်မှု 3,000 နီးပါးရှိတယ်လို့မှတ်တမ်းတင်ထားပါတယ
်တိုက်ခိုက်မှုတွေများလာတာနဲ့အတူစစ်ကောင်စီရဲ့အင်အားပြုံးတိမှုရာခိုင်နှုန်းတိုးပွားလာတာတွေ့ရပါတယ်တိုက်ပွဲမှာတိုက်ဆုံမှုတပ်ကထွက်ပြေးမှုစီရီယမ်လုံးမှုထွက်ခွင့်ရမှုစတာတွေကြောင့်ပြင်းမြအင်အားပြုံးတိမှုဟာနှစ်ရာခိုင်နှုန်းနဲ့ဆယ်ရာခိုင်နှုန်းကြားမှာရှိနေတယ်လို့ခန့်မှန်းကြပါတယ်စစ်ကောင်စီရဲ့တိုက်ခိုက်ရေးတပ်ရင်းနဲ့လက်ရုံးတပ်ရင်းစုစုပေါင်းမှာ2,000ခွဲလောက်ပဲရှိတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကခန့်မှန်းထားပါတယ်နှစ်နှစ်အတွင်းခုခံစစ်မှာတေဆုံးသွားတဲ့စစ်ကောင်စီတပ်သား3,000နီးပါးရှိပြီးဒဏ်ရာသူ1,000ကျော်ရှိတယ်လို့ဆိုပါတယ်ပြည်သူ့ဘက်ကကူးပြောင်းလာတဲ့တပ်သားနဲ့ရဲသား13,000ကျော်ရှိပါတယ်စစ်တပ်စုဆောင်းနေကြဖြစ်တဲ့အညာဒေသတစ်ခွင်လုံးခုခံစစ်ဆင်နွှဲနေတာမို့တပ်သားတွေရရှိဖို့ခက်ခဲနေပါတယ်။2023ခုနှစ်နှစ်ဦးပိုင်းမှာစက္ကစလေ့ကျင့်ရေးတပ်10တပ်မှတပ်သားတွေဦးရေ900ခန့်သာရှိပါတယ
်။စစ်စီအင်အားယော့နေလာလို့စစ်ကောင်စီတပ်ဟာတဖြည်းဖြည်းသေးငယ်လာတယ်လို့သူတေသည့်ရဲမျိုးဟင်းကသုံးသပ်ပါတယ်။စစ်ကောင်စီတပ်မှာအင်အား3,000ခွဲလောက်ရှိပြီးစစ်သား9,000ကျော်ပဲရှိလိမ့်မယ်လို့ဆိုပါတယ်။ကြီးတဲ့အင်အားကျုံ့ရှုံလာတဲ့အတွက်လေတပ်အင်အားကိုဦးစားပေးလာတယ်လို့သိရပါတယ်။စစ်ကောင်စီလက်ထက်မှာတပ်ရင်း900ကျော်ရှိတယ်ဆိုပေမဲ့တပ်ရင်းတရင်မှာအင်အား200အောက်သာရှိတယ်လို့ရဲမျိုးဟင်းကဆိုပါတယ်။စီရင်မှာအဓိကဖြစ်တဲ့ချင်းမြန်တပ်ရင်းမှာလည်းအင်အားမပြည့်စုံပါဘူး။80သာရှည်တန်းထွက်နိုင်ပါတယ်။စစ်ကောင်စီတပ်ဟာကလာ1000လုံးနဲ့ပြုံးတိနေလို့ပြူစောထီတွေကိုစုဆောင်းနေရပါတယ
်အညာစစ်နယ်မြေမှာအမည်မျိုးမျိုးနဲ့ဖွဲ့စည်းထားတဲ့ PDF ပေါင်း900ကျော်ရှိတဲ့အနက် 450 လောက်ဟာမြေပြင်မှာလှုပ်ရှားကြတယ်လို့မဟာဗျူဟာလိလာရေးဌာနကဆိုပါတယ်အညာမှာစစ်ကောင်စီထိန်းချုပ်တဲ့နယ်မြေဟာအလွန်နှဲပါနေပါတယ်လွန်ခဲ့တဲ့နှစ်အထိအညာက PDF တွေဟာတတောင်ထိုးလက်လုံသက်နတ်တွေနဲ့တိုက်ခိုက်ခဲ့ကြတာပါဒါပေမဲ့2023ကစပြီး Maungbian Rifle Digo, Kansongbi, Taipei, Winnie Javari. Dilo Chinima, PDF Tapwedi, Chinchin, Senator Ja, Chisa B, Taipei, Win Messuin, Sikongsi Tane, Puso Tita Digo, a good abu be Chimona Mapchibari. Dabi met Dona E. Apweja, Putan Moody, Shilavi, a Chinchin, Pikalu, Tison Yarari Ha, Sing Ago, Pyongdi the Lo, Chinivari.
စစ်ကောင်စီတပ်အင်အားပြုံးတီးမှုများပြားလာခြင်းနဲ့တော်လိုင်းရေးတပ်ဖွဲ့တွေတိုးဝလာခြင်းဟာခုခံစစ်အတွက်ကောင်းတဲ့အလားအလာဖြစ်ပါတယ်။ဒါပေမဲ့အညာဒေသကတော်လိုင်းရေးတပ်ဖွဲ့တွေမှာ NUG
သတိပေးစကားပြောကြသွားပါတယ်။ဒါကြောင့်မို့တော်လိုင်းတက်ဖွဲ့အချင်းချင်းပြည်ပက်ကဖြစ်နေတာကိုအချိန်မီပြေရှင်းပေးတာကလည်းပြည်သူခုခံစစ်ကိုအားလစ်လောင်ရာကြာကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။အကြဆုံးများလာတဲ့စစ်ကောင်စီတက်အင်အားဖြုံးတီးမှုဖြစ်နေတယ်လို့တော်လိုင်းတက်ချင်းချင်းတက်ခိုက်ကြလို့လဲအင်အား ထုံးလေးမှုဖြစ်နေတာကိုဥက္ကဋ္ဌရဲ့မြမကြီးဆုံးသက်ချက်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုပြောပြပေးပါမယ်စိတ်ဖြစည်မှုကိုင်းတွယ်ဖြစ်ရှင်းသင့်ပုံကိုပြောထားပါတယ်ဒီစိတ်ဖြစည်မှုရဲ့အကြောင်းရင်းမြစ်ကိုရှာပြီးအဲ့ဒီအတွက်အဖြေကိုဆက်ရှာတာအပြင်တခြားနည်းတွေနဲ့ဒီစိတ်ဖြစည်မှုကိုဖြစ်ရှင်းနိုင်တယ်လို့စိတ်ကျန်းမာရေးပညာရှ Australia nang Central Queensland Seyong ga Sait Chamma yi thuku sia wen ji Dr. Tathe ko chano be me myan tin pya thara ko twa ji na sin ji shu ja ba aw khmyar. Okay, thuku sia wen ji Dr. Tathe khmyar. ကျွန်တော်မြန်မာနိုင်ငံမှာလက်ရှိပိုအဖြစ်များလာနေတဲ့စိတ်ဖိစီးမှုအတွက်အရင်တုန်းကတော့ဆရာကြီးအနေရရှိတဲ့ပုံစံနဲ့ဖြစ်ရခြင်းအကြောင်းရင်းတွေနောက်ဒေါသပါဝင်လက္ခဏာတွေကိုအဓိကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီစိတ်ဖိစီးမှုတစ်ခုလုံးကိုဘယ်လိုကင်တွယ်ဖြေရှင်းသင့်တာကိုပြောမှာမို့ပါကနေစရှင်းပြခြင်းနဲ့ဆရာကြီ
းဟုတ်ကဲ့ stress management ပေါ်နိုင်ငံသားမှာသိခစ်စားတယ်ဆိုတော့ကျွန်တော်ဒီကနေ့ stress ကိုဆရာပြောသလိုဘလို့ကင်တွယ်ဖြစ်ရှင်းမလဲဆိုတာလေးကကျွန်တော်ကအချက်၅ချက်နဲ့ကျွန်တော်စဉ်းစားထားတယ်ပထမဆုံးအချက်ကတော့အနာရှိမှဆေးတည်တာကနေစတယ်ကျွန်တော် identify လုပ်ရမယ် source ပေါ့ဒီ source ဆိုတော့ဒီဘလို့လဲအရင်းခံလို့ပြောရမလား
ဟုတ်ကဲ့ဆရာဖြစ်ရခြင်းအကြောင်းရင်းခံပေါ့ဆရာ
ဟုတ်ကဲ့ဒီ source of stress ပေါ့ stress ဖြစ်တဲ့အကြောင်းရင်းတွေပေါ့အဲအကြောင်းရင်းတွေကိုကျွန်တော်ပြောတဲ့ကြီးကားကြီးရှိတယ်အသေးလေးတွေလည်းရှိတယ်ဘာကြောင့်မလို့မိမိကိုမိမိကျွန်တော်တို့စိတ်ဖိစီးလဲရဆိုတာတီးဖို့อ่ะအရေးကြီးပါတယ
်ဟုတ်ကဲ့
အဲ့ကျတော့အဲ့နံပါတ်1ကိုပဲဆက်ပြောရရင
်ပြောပါဆရာ
အနာတိရင်ဆေးရှိသွားတယ်ဆိုတော့ဆေးอ่ะရှားတယ်အဲ့ကျတော့ကျွန်တော်တို့မှာ problem solving ဒီပြဿနာကိုဖြေရှင်းတဲ့ဟာဆိုတာအဲ့အကြီးကြီးပဲအဲ့ဒီနီလန်းကြီးอ่ะဆိုတော့ကျွန်တော်ဒီ output က professor တယောက်ကပြောမှုတဲ့ video clip ကလေးကျွန်တော်လွန်ခဲ့တဲ့9နှစ်လောက်ကနားထောင်မှုတဲ့ဘဝမှာလည်းကျွန်တော်အခက်အခဲရှိတဲ့အခါကျတော့အဲ့ဒီမှာဘာပြောလဲဆိုတော့ every problem နဲ့ပြဿနာတိုင်းမှာ has a solution best solution ဖြေရှင်းမှုအကောင်းဆုံးဖြေရှင်းမှုရှိတယ်ဆိုတော့အနာကမှာတကယ်လို့များပြဿနာရှိရင်အဲ့ဒီပြဿနာကိုထိုင်စဉ်းစားလိုက်အဖြေရှိတယ်ဆိုတော့ခုနကပြောတဲ့ဒီဘဝမှာအခက်အခဲတွေရှိလို့လောကဓာတ်တွေရှိလို့စိတ်ဖိစီးရင်ပြဿနာကိုတေချာကြည့်လိုက်ကြည့်ပြီးရင်စဉ်းစားရင်တစ်ရက်၊နှစ်ရက်၊သုံးရက်အချိန်ပေးရင် အဖြေကောင်းနေထွက်လာပါတယ
်ဟုတ်ကဲ့ဒီစိတ်ဖိစီးမှုနဲ့ဒေါသထွက်တာကိုသတိနဲ့ထိခဏရပ်လိုက်ပြီးနားပြီးနောက်မှာဖြစ်စေတဲ့ကြောင်းရင်းကိုရှာဆက်ပြီးတော့အချိန်စဉ်းစားနိုင်ရင်အဖြေကအမြဲရှိတယ်ပေါ့ဆရာနော
်ဟုတ်ကဲ့
အဓိကတော့အကြောင်းရင်းနဲ့အဖြေကိုရှာဖို့ကအရေးကြီးတာပေါ့ဆရာနော
်မှန်ပါတယ်ခင
်ပြီးတော့နံပါတ်2ကောဆရာရေ
နှစ်နဲ့3ကတော့ဆောင်းရမ်းရှောင်းရမ်းနဲ့ကျွန်တော်ကတွားကျင်တယ်ဆိုဆောင်းရမ်းပဲစလိုက်အောင်ကျွန်တော်ဘာတွေလုပ်မလဲဆိုတော့ဒီစိတ်ဖိစီးလာရင်တော့ကိုခဏလေးတော့ရက်လိုက်ဗျနော်စိတ်ပီစီတာကိုမိထားလို့သွားမနေနဲ့ခဏလေးရက်လိုက်ပြီးတော့မှဒီ lifestyle changes ဆိုတာဘဝရဲ့ဘယ်လိုပြော
ဟုတ်ကဲ့ပုံမှန်နေထိုင်စားသောက်ပုံပေါ်ဆရာနော
်နေထိုင်စားသောက်တဲ့ဒီ lifestyle ကိုပြောင်းရမယ်ဆိုတော့ကျွန်တော်တို့ sleep နဲ့ eating ကစလိုက်ရအောင်ကျွန်တော်တို့အိပ်ရင်သတိထားပြီးတော့အချိန်မှန်မှန်အိပ်9နာရီ10နာရီအိပ်လို့ပြောရမယ်ဒါနံပါတ်1နံပါတ်2ကအစားအသောက်ကိုအတီးနန်နေစားတတိဝလန်နေစားတကယ်ဟုကျွန်တော်တို့ take away ဆိုတာဟိုဆိုင်ရဟာရင်းကြီးသွားစားမနေနဲ့ပေါ့နော်ကျွန်တော်တို့ဒီတန်တန်လေးချက်ပြီးတော့ကောင်းကောင်းလေးစားပြီးတော့မှ drink water တိတ်ရည်ကြီးတယ်ဗျာအဲကြတော့ရည်တွေလဲသေးချာရည်လဲတော့ဆိုတော့အဲ့ဒီစားဖို့နေရည်လေးကိုတော့စပြီးတော့သတိထားပါ
ဟုတ်ကဲ့နောက်ရောဆရာကြီ
းနိုင်ငံသားတွေပြောတော့ be active for ကျွန်တော်လှုပ်လှုပ်ရှားရှားနေရမယ်ဆိုတော့ညနေဘက်ကိုလမ်းထွက်ပြီးတော့ရှောက်ပြီးတော့လင်းချင်းခံလိုက်တာတက်တက်ကလေးရှောက်ဖို့လိုတယ်တပတ်မှာ3ရက်လောက်ရေကူးစရာရှိနေရေကူးတယ်တချို့အမျိုးသမီးတွေဟဲ့လားအေရိုဘစ်ကစားရင်လည်းအေရိုဘစ်ကစားတယ်ဟိုထိုင်ချီလုပ်တဲ့ဟဲ့လားစင်ကာပူတို့ဘာလို့ထိုင်ချီလုပ်ရင်လည်းထိုင်ချီလုပ်မယ်လေ့ကျင့်ခန်းလုပ်ရမယ်ကိုယ်လက်လှူရှားလုပ်ရမယ်လှုပ်လှူရှားရှားအားစားလုပ်ပြီးရင်လည်းဒီစိတ်ထောင်းကိုချီရနေပြီးတော့ကိုယ်ကကောင်းရင်စိတ်ကလည်းပြန်ပြီးတော့ပြင်သွားတယ်ခင်ဗျဆိုတော့အဲ့ဒါလည်းတိတ်အရေးကြီးပါတယ်ဆိုတော့ဆက်ပြီးတော့သွားရင်တော့ကျွန်တော်တို့ဒီကောင်းစဉ်အနေနဲ့ပြောရရင်တော့ပျော်တာလို့ဖို့လို့တယ်ဘောကမှကိုပါဟိုပျော်လေ
ဝါဒနာပါတော့ဆရာနော
်အဲဝါဒနာပါတာဟဲ့လားအချင်းနှားထောင်တာဝါဒနာပါဆိုတော့ကျွန်တော်ကအဲ့လိုစိတ်တွေညစ်တဲ့အချိန်တွေဆိုရင်ကျွန်တော် EJ က psychiatrist သိတော်တယ်ဗျကျွန်တော်ဆရာကြီးကပြောတယ်တက်တယ်မင်းဒီ music therapy ဆိုတာ very powerful တဲ့ तू ကစိတ်ညစ်ရင် तू ကတချင်းနေထိုင်နှားထောင်တာဆိုတော့ကောင်းတယ်ဗျကျွန်တော်ကလည်းစိတ်ညစ်ရင် YouTube မှာတချင်းနေတခြားကြည့်ပြီးတော့တချင်းနေထိုင်တာဆိုတာစိတ်တော်တော်ပေါ့သွားတယ်အဲကြတော့တချင်းနားထောင်တာတို့ကိုဖတ်ချင်တဲ့စာလေးကိုနော်ဟိုဗမာလိုဖတ်ချင်တဲ့ဗမာဟိုဝတ္ထုလေးဖတ်တာတို့နောက်ပကြီးဆွဲတာတို့ဟဲ့လားဂီတာလေးတီးတာတို့ကိုရီးယားကကြိုက်ရင်ကိုရီးယားကကြည့်တာတို့အဲ့ဒီကိုပျော်တဲ့ကိုဝါသနာပါတဲ့ဟာတွေလုပ်ဖို့လည်းအရေးကြီးတယ်ဆိုတော့ကျွန်တော်ကတော့ဒီ positive lifestyle မှာလှုပ်လှုပ်ရှားရှားအားကစားအိတ်ကောင်းစားကောင်းအဲ့လိုသွားတဲ့ဟာလေးကိုတိထားပြီးတော့ပြင်ဆင်ခြင်းတယ
်ဟုတ်ကဲ့ဆရာရေနောက်တစ်ခုကဆရာရေဒီအိမ်လုပ်တွေတချို့ပေါ့နော်ဥမာဥယျာဉ်ချန်ဆက်ပြိုတာမျိုးဝါသနာပိုင်းပေါ့နော်နောက်ပင်ရှင်မြက်ရိပ်အလိုအရရော
အဲဒါကတော့သိကောင်းတယ်ကျွန်တော်ကိုဒီပြောရရင်တော့ကျွန်တော်နှစ်ပတ်တစ်ခါလောက်မြက်ရိပ်တဲ့နေရာကျွန်တော်ကတအားပြောတယ်နာရီခွက်တနာရီလောက်မြက်ရိပ်ပြီးရင်လူတွေကရေချိုးလိုက်ရင်လမ်းသွားတယ်ဆိုတော့အဲ့ဒီမြက်ရိပ်တာတို့ကိုညာကျွန်တော်ဗမာပြည်မှာမိတ်ဆွေတွေတစ်ခွာတွေဘာတွေစိုက်တာလဲအဆင်ပြေကြတယ်gardening ပေါ့နော်တိတ်အဆင်ပြေတယ်ခင်ဗျာကျွန်တော်တို့ဒီအိမ်နောက်ဖေးမှာဈေးကြံတဲပေါ့နော်ဟိုခဲရင်ကြီးဖြည်းဖြည်းပါဖြည်းဖြည်းစိုက်ပေါ့နော်တလက်ဆက်ဆက်လဲစားရတယ်အဲ့ဒီဟာလဲတိတ်ကောင်းတယ်ဆရာခွန်းကြီးကပြောသလိုအဲ့ဒါကတော့ကျွန်တော်တို့ဘာနဲ့တူတယ်လဲဆိုတော့ဒီ connect with the nature ပေါ့ nature နဲ့ connect လုပ်တာဒီ lifestyle changes တဲမှာ nature နဲ့ connect လုပ်တာလေးလဲဆရာပြောမှကျွန်တော်ထည့်ခြင်းတယ်အဲ့ကြတော့ gardening လုပ်တာတွေ beach မှာရှိရင် beach မှာလမ်းလျှောက်တာတွေဟဲ့လားဒီတောင်တက်တာတို့တချို့ကခီးသွားတာတို့เนาะကျွန်တော်ကတော့အဲ့ဒီနေပူရင်ကျွန်တော်နေအောင်ထွက်မှာထွက်ကိုကျွန်တော်ထိုင်းနေတယ်ဟိုကျွန်တော်တို့စီမှာလည်းတစ်ခါလေးအေးတာပေါ့เนาะအဲ့တော့ငှက်တန်နေကြားတာတို့ငှက်ကလေးတွေကြည်တာတို့မိုးရွာရင်အဲ့မိုးကိုခံစားတာတို့နှင်းကြရင်နှင်းဆက်တွေကြည်တာအေးတဘာဝနဲ့ connect ပေါ့เนาะဆက်ဆက်ရတာဆက်သွယ်ရတာအဲ့ထိဆက်ရတာလည်းသိအရေးကြီးတယ်ဗျာကျွန်တော်တို့ကတစ်ခါလေးကျတော့ stress ဖြစ်ပြီးတော့ခေါင်းထဲမှာပဲနေနေတာလေကိုယ့်ခေါင်းအပူကြီးကိုပဲခံစားနေတာအဲ့ဒါလေးကို stop လုပ်ပြီးတော့မှဆရာခွန်ကြီးကပြောသလို gardening တော့ဒီ nature ပေါ့တဘာဝတရားကိုလေကျွန်တော်တို့ဆက်ဆက်တာလေတော်တော်စိတ်ဖြည့်စည်းမှုပြည့်တယ်ခင်ဗျ
ဟုတ်ကဲ့တဘာဝရဲ့ဒီတရားလှပမှုမှာဟိုစိတ်ဝင်ခံစားတာပေါ့ဆရာနော
်ဟုတ်တယ်အဲ့ဒါကသိအရေးကြီးတယ်ဗျာကျွန်တော်တို့လူလောကတွေမဟုတ်ဘူးเนาะဒီငှက်တရဲ့လောကလည်းရှိတယ်တခြားဟိုပန်းကြံတွေပါသွားလို့ရေကန်တွေပါရှိအဲ့ဒီမှာငါးတွေကလည်းသူ့တဘာဝတွေရှိတယ်အဲ့ဒါရင်းနဲ့ကျွန်တော်တို့ထိဆက်ဖို့လိုတယ်ဗျာငငယ်တော့ဟိုကလေးဘွားလို့ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒေါသပါဝင်စိတ်ဖိစီးမှုကင်တွယ်ဖြစ်ရှင်လာမှာ
ဖြစ်ရခြင်းအကြောင်းရင်းပြဿနာအဖြစ်ရှာဖို့နဲ့ကျန်းမာရေးနဲ့ညီတဲ့အနေထိုင်စသက်ပုံပြောင်းပြီးပျော်ပျော်နဲ့သဘာဝနဲ့ဆက်ဆက်နေထိုင်စစ်မုံကိုကျွန်တော်ပြောပြတဲ့ကျန်းမာရေးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတခါတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်မှာရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းကစစ်ဘေးဒုက္ခတွေနဲ့ကချင်နဲ့ချင်းဘက်ကသဘာဝဘေးဒဏ်တွေအပါအဝင်တိုင်းရင်းဒေသကသတင်းတွေကိုပြောပြထားပါတယ်။ဒီအစီအစဉ်ကိုတော့ FVR လို့အတူကခေါ်တဲ့နေဆက်ဒေသတိုင်းရင်းသတင်းတောက်ဝိုင်းတော်သားအဖွဲ့ကတင်ဆက်ပေးထားတာမျိုးလောကကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတိုင်းရင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းမြောက်မူဆဲဒေသကစစ်ပေးဆောင်တွေထဲမှာတော့လားစိတ်ကိုဝင်တဲ့တချို့ဟာမိဖွားဖို့ငွေရေးကြေးရေးအခက်အခဲဖြစ်နေကြပါတယ်။ကချင်ပြည်နယ်မြောက်ဖျားပိုင်းပူတာအုံမှာတော့ဩဂတ်လအတွင်းရေခဲတောင်ကထွက်တဲ့ဘေးချီဆေးဥရှာပွေရင်သေဆုံးသွားတဲ့သူ9ယောက်အထိရှိသွားပါပြီ။သတင်းလွှာတွေထဲမှာတော့ရှမ်းပြည်နယ်တောင်ပိုင်းပင်လောင်မြို့နယ်ဒေသစစ်ပေးဆောင်တွေဟာနေရက်ကိုပြန်နိုင်ရင်ကိုယ်တိုင်ကွင်းရှင်းပြီးတော့မိုင်းရှာဖွေရှင်းလင်းရေးတွေကိုလှုပ်ဆောင်နေကြရတဲ့အကြောင်းနားဆင်ကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မှာစစ်ကောင်စီတပ်နဲ့ TNL တပ်တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးတင်းရှောင်ရတဲ့ဆယ်လန့်အုပ်စုကရွာသား1000ကျော်အနက်လက်ရှိကိုဝင်တဲ့3ယောက်မိဖွားဖို့အခက်အခဲဖြစ်နေပါတယ်မူဆယ်မြို့စုံစော်ရက်ွက်မှာစစ်ရှောင်ကိုဝင်တဲ့3ယောက်လက်ရှိနေပြီဖြစ်တဲ့အတွက်မိဖွားရက်ကိုပဲစောင့်နေကြရကြောင်းစစ်ရှောင်ထွက်ပြေးလာချိန်ငွေကြေးနဲ့အဝတ်အစားတွေမယူခဲ့ရတဲ့အတွက်မီးဖွားဖို့စရိတ်ခက်ခဲနေကြောင်းစစ်ရှောင်တွေကိုကူညီပေးနေသူတယောက်ကပြောပါတယ်ကလေးမီးဖွားစရိတ်ကရိုးရိုးမွေးရင်ကျပ်9သိန်းလောက်ကုန်ကြမှာဖြစ်ပြီးအဲ့ဒီဈေးနှုန်းကကလေးအနီးအဟာရမုန်နဲ့တခြားဆေးဝါးတွေအတွက်မပါသေးကြောင်းကူညီပေးနေသူကပြောပါတယ်ပြီးခဲ့တဲ့ကြာတဲ့ပရိနေကလည်းစစ်ရှောင်ကိုဝန်တဲ့တယောက်ကိုကလေးမီးဖွားဖို့ကူညီပေးခဲ့ရတယ်လို့ဆိုပါတယ်
ချင်းပြည်နယ်တွန်းဆောင်မြို့နယ်မှာအခြေစိုက်တပ်ဆွဲထားတဲ့ CDF တွန်းဆောင်တပ်ရင်း3စခန်းကို Zombie Revolutionary Army ZRA ကစစ်ကောင်စီတပ်နဲ့အတူစီးနင်းတိုက်ခိုက်သိမ်းပိုက်ခဲ့ပြီးနောက် ZRA ကိုလက်တုံပြန်တိုက်ခိုက်သွားမယ်လို့ CDF တွန်းဆောင်ကပြောဆိုလိုက်ပါတယ်။ဩဂုတ်လ31ရက်နေ့ညနေ3နာရီအချိန်ခန့်မှာစစ်ကောင်စီနဲ့ ZRA ပူးပေါင်းတပ်က CDF တွန်းဆောင်တပ်ရင်း3စခန်းကိုစီးနင်းသိမ်းပိုက်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်ခံရမှုတွေ CDF တွန်းဆောင်ဘက်ကရဲဘော်တယောက်ကြဆုံးခဲ့တယ်လို့လက်နက်ခဲယမ်းတွေလည်းဆုံးရှုံးခဲ့ရပါတယ်။ဒါကြောင့် ZRA လက်နက်ကင်တပ်ကိုလက်တုံပြန်တိုက်ခိုက်သွားမယ်လို့ CDF တွန်းဆောင် CUC ချုပ်ဦးထန်စွန်းမုံကပြောပါတယ်။ ZRA ဟာချင်းပြည်နယ်မြောက်ပိုင်းတီးတိမ်နဲ့တွန်းဆောင်မြို့နယ်တွေမှာအခြေစိုက်တဲ့ပြည်သူ့ကာကွယ်တပ်ဖွဲ့စခန်းတချို့ကိုတိုက်ခိုက်မှုတွေရှိခဲ့တဲ့အပြင်ချင်းမျိုးသားတပ်မတော် CNF CN နဲ့ချင်းကာကွယ်တပ်ဖွဲ့ CDF တို့နဲ့လည်းတိုက်ပွဲဖြစ်ပွားမှုရှိခဲ့ပါတယ်။
ကချင်ပြည်နယ်မြောက်ဖျားပိုင်းပူတာကိုခရိုင်မှာဩဂုတ်လအတွင်းရေခဲတောင်ကထွက်တဲ့ဘေချီဆေးဥရှာဖွေရင်သေဆုံးသူ9ယောက်ထိရှိလာပြီလို့ပူတာကိုဒေသခံတွေကပြောပါရယ်ဘေချီဆေးဥကရေခဲတွေအရေးပြောချိန်ဩဂုတ်လကနေအောက်တိုဘာလအထိနှစ်စဉ်ရှာဖွေကြပြီးရေခဲတောင်ပေါ်နဲ့ပင်လယ်ရင်မျက်နှာပြင်ပေ6000ကျော်ရှိကြောက်တောင်တွေကြားမှာပေါက်တဲ့ဆေးဥတစ်မျိုးဖြစ်ပြီးခက်ခက်ခဲခဲရှာဖွေကြရတာလို့ဒေသခံတွေကပြောပါရယ်အဲ့ဒီလိုခက်ခက်ခဲခဲရှာဖွေကြရတာကြောင့်ကျောက်တောင်ပေါ်ကနေခြေချော်ကြကတောင်အစင်းမှအများစုပြုတ်ကျသေးဆုံးကြရတာဖြစ်တယ်လို့ဘေချီရှာဖွေခဲ့ဘူးသူဘူဒါဝဒေရခန်တယောက်ကပြောပါရယ်ဘေချီဆေးဦးကအရင်နှစ်တွေမှာတပိတ်တာကိုကျဆက်သသိန်းအထိရရှိခဲ့ပြီးတရုတ်လူမျိုးတွေကအဓိကဝယ်ယူတာလို့ဆိုပါရယ်
ကရင်ပြည်နယ်မြဝတီမြို့မှာနေထိုင်ကြတဲ့မိဘပြည်သူတွေအနေနဲ့စစ်ကောင်စီတပ်ဆွဲထားတဲ့ရုံးတွေတပ်စခန်းတွေနဲ့ဝေးရကိုရွှေ့ပြောင်းနေထိုင်ပေးကြဖို့ Federal Wing PDF Drone တပ်ဖွဲ့ကစက်တင်ဘာလ5ရက်နေ့မှာသတိပေးထုတ်ပြန်လိုက်ပါတယ်မလူလားအပ်တဲ့ဘေးထွက်ထိခိုက်မှုတွေကနေရှောင်ရှားနိုင်ဖို့အတွက်အခုလိုရွှေ့ပြောင်းနေထိုင်ပေးကြဖို့မေတ္တာရက်ခံတာဖြစ်တယ်လို့တိုက်ခိုက်မှုတွေကလက်နက်ကင်ထားသူတွေကိုပဲရည်ရွယ်တဲ့အတွက်လက်နက်မကင်ထားတဲ့ဝန်ထမ်းတွေအပြင်သူတို့ရဲ့မိသားစုတွေနဲ့တက်ဆိုင်ရာဌာနယုံ ခန်းတွေနဲ့ဝင်ထမ်းအင်အားတွေကနေဖယ်ပေးဖို့ Federal Wing PDF ဒုံးတပ်ဖွဲ့ကမေတ္တာရက်ခံထားတာပါ။ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်နဲ့ Cobra စစ်ကြောင်းစီမံခန့်ခွဲမှုလက်အောက်ခံ Federal Wing ဒုံးတပ်ဖွဲ့ဟာစက်တင်ဘာလ3ရက်နေ့ညပိုင်းကမြဝတီခရိုင်ရဲတပ်ဖွဲ့ရုံးကို Drone နဲ့နှစ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့ရမှာခရိုင်အုပ်ချုပ်ရေးမှူးနဲ့တပ်ရင်းမှူးအပါ6ယောက်သေဆုံးခဲ့ပြီး11ယောက်ဒဏ်ရာရရှိခဲ့ပါတယ်။
မောခမုံတိုင်းတိုက်ခတ်သွားတာလေးလနီးပါးကြာလာပြီဖြစ်ပေမဲ့မုံတိုင်းကြောင့်ပျက်စီးသွားတဲ့နယ်ဘက်ကစာတင်ကျောင်းတွေကိုမပြုတ်ပြေနိုင်သေးလို့စာတင်ကျားရမှာအခက်အခဲတွေရှိနေကြပါတယ်။ကြောက်တော်မျိုးနယ်ကစာတင်ကျောင်းတွေကိုပြုတ်ပြေမှုတွေမပြီးသေးတဲ့အတွက်တချို့အဆောက်အုံတွေထဲအလုံးစုပုံတင်ကျားနေကြရပြီးခေါမိုးတွေလည်းမလုံတာကြောင့်စာတင်ကျားရမှာအခက်အခဲရှိတယ်လို့ကြောက်တော်မျိုးနယ်တရက်တပင်ရွာကကျောင်းဆရာမတယောက်ကပြောပါတယ်။ပြည်နယ်ပညာရေးမှူးဥပထွေးစိန်ကတော့မုံတိုင်းကြောင့်ပျက်စီးသွားတဲ့စာတင်ကျောင်းတွေကိုပြုတ်ပြေနေတာ90ရာခိုင်နှုန်းပြီးစီးသွားပြီဖြစ်လို့ဒီလတုတိယပတ်လောက်မှာရာနှုန်းပြည့်ပြီးစီးဖို့မျှော်လင့်ကြောင်းပြောဆိုပါတယ်။
စကိုင်းနိုင်တဲ့ကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒီတာဖြစ်တဲ့လဟေမြို့မှာပညာသင်နှစ်တဝက်ရှိလာပြီးမဲ့အခြေခံပညာကျောင်းသင်ယူညွှန်တန်းဖတ်စာအုပ်တွေမရသေးလို့ကျောင်းသူကျောင်းသားတွေစာသင်ကြားရမှာအခက်တွေ့နေကြပါတယ်။လဟေမြို့နယ်ကလမ်းပန်းဆက်သွယ်ရေးအခက်ခဲအပြင်နိုင်ငံရေးအခြေအနေတွေကြောင့် Grade 11နဲ့12အတွက်ဖတ်စာအုပ်တွေမရောက်ရှိသေးတယ်လို့ဝေယူဖို့လည်းခက်ခဲနေပါတယ်။ဆရာဆရာမတွေကင်ဖို့တောင်ဖတ်စာအုပ်မရှိဘူးလို့ကျောင်းဆရာတယောက်ကပြောပါတယ်။တချို့ကျောင်းသူကျောင်းသားတွေကဖတ်စာအုပ်ကိုမိတူကိုပြီးတင်ယူနေကြပြီမဲ့အများစုကတော့မိတ္တုခဈေးကြီးလို့မကူးနိုင်ကြဘူးလို့ကျောင်းသားမိဘတွေကဆိုပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်တောင်ပိုင်းပင်လောင်မြို့နယ်အတွင်းကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေကြတဲ့ဒေသခံတွေဟာဘေးကင်းရန်ကင်းနဲ့နေရက်ကိုပြန်လာနိုင်ရေးရွာသားတွေကိုတိုင်းကွင်းဆင်းပြီးတော့မိုင်းရှာဖွေရှင်းလင်းရေးတွေကိုလုပ်နေကြပါတယ်ဒီကြောင့်တော့နမ်ဟော်မကစူးစီးတင်ဆက်ထားပါတယ်
စစ်ကောင်စီနဲ့ကရင်နီပူးပေါင်းတပ်တွေရဲ့တိုက်ပွဲကြောင့်ပင်လောင်မြို့နယ်မှာရွာသား9ရွာကလူဦးရေ600လောက်ဟာနေရာကနေစွန့်ခွာပြီးတောတောင်တွေထဲနဲ့နှိဆိုင်ရာဆွေမျိုးတွေမှာခိုလုံနေရတာရှစ်လလောက်ရှိနေပြီဖြစ်ပါတယ်။တိုက်ပွဲတွေပြစ်ခတ်မှုတွေမရှိတော့လို့နေရာကိုပြန်ဖို့ဆန္ဒရှိကြပေမဲ့နှစ်ဖက်တက်ကြားစစ်ရေးတင်းမာမှုအပြင်မြေမြုပ်မိုင်းအန္တရာယ်ကိုရွာသားတွေကစိုးရိမ်နေကြပါတယ်။ဒီစစ်ရှောင်တွေရွာပြန်နိုင်ရင်ဩဂုတ်လလေကစပြီးတောင်စလုံးရွာသားတွေကမိုင်းရှင်းလင်းရေးဆိုပြီးရွာထဲစင်းကမိုင်းရှင်းလင်းရေးလုပ်နေကြပါတယ်ဒီလိုရှင်းလင်းရမှာမိုင်းအမျိုးအစားအစုံ100ကျော်တွေ့ရှိရှင်းလင်းနိုင်ခဲ့တယ်လို့ရွာသားတယောက်ကအခုလိုပြောပါတယ်အဲ
ရှင်းလင်းကကျွန်တော်တောင်စလုံးမှာပဲကျွန်တော်ရှာတယ်မိုင်းရောရှင်းထွက်မိုင်းရောတစ်ဆောင်မိုင်းရော14မိုင်းရောအလုံးကကျွန်တော်100ကျော်လောက်ရတယ်100နဲ့12လုံးလောက်ရတယ်နောက်ဖြတ်ရှာဖို့ကတော့စလုံးတွေကကျန်တယ်ဒီနော်ငနေလုံးပြင်းလို့ထက်ရှာဖို့အများကြီးရောလောဆယ်ရတော့အဲ့မိုင်းရှာတဲ့ခဲကကျွန်တော်ပေါက်ပြားနေမရှာတော့ဖြစ်နေတဲ့ဆက်မရှိတဲ့ခါကျတော့
မိုင်းအန်ဒီရဲ့အများဆုံးရှိတဲ့ရွာတွေကတော့ပင်လောင်းမြုံနေတဲ့ကတောင်မဲတင်းတောင်စလုံးမြောက်စလုံးလုံးပြင်းပုံပင်ရွာတွေကဖြစ်တာကြောင့်ရွာသားတွေနေရာမပြန်သင့်တဲ့ကြောင်းပအိုးအမျိုးသားကကွယ်ရေးတပ်ပဲ့ခမ်းကောင် PNDF KK တာဝန်ခံကဆိုပါတယ်တာမန်အရက်သားပြည်သူတွေအတွက်မိုင်းရှင်းလင်းရေးဆိုတာအန်ဒီရဲ့မြားလွတ်နာကြောင်းမိုင်းအကြောင်းတိရှိနားလည်သူဒါမှမဟုတ်တိုင်းနာလက်နက်ကင်တပ်ဖွဲ့တွေနဲ့ဒေသကကွယ်ရေးတပ်တွေကိုအားကိုးသင့်တယ်လို့ရှမ်းတောင်မှာလှုပ်ရှားနေတဲ့SSPP SSA ကမြေပြင်တပ်မတယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ
်အဲတမ်းတဲ့မခန့်မခါနဲ့မင်းတိမီချမ်းအမ်တန်ကွာ
ခုချိန်ကမိုးကြပြီဆိုတော့မြေပြင်တွေလည်းထူပြီစစ်မေပြင်မှာရွာသားတွေထိများတဲ့မိုင်းကကျိုးမိုင်းဆိုတော့မြေပြင်ကြားမှာကျိုးမိုင်းတွေ့ဖို့ကတိတ်မလွယ်လောက်ရွာပြက်တွေလမ်းဟောင်းတွေဆိုရင်ပို့ပြီးတော့တောင်တတိထားရမယ်ရွာသားတွေကိုယ်တိုင်ရှာတာထက်အဖွဲစည်းနဲ့ရှာဖို့တိုက်တွန်းချင်ပါတယ်
ပင်လောင်းနဲ့ဖဲခုံဒေတာမှာတိုက်ပွဲတွေဖြစ်ချိန်စစ်ကောင်စီတပ်ကအင်အားတိုးလာပြီးရွာထဲစခန်းချလှုပ်ရှားကမြေမြုပ်မိုင်းတွေထောင်ထားခဲ့တာလို့ဆိုပါတယ်လက်နက်ကင်အဖွဲ့တွေအနေနဲ့ရွာထဲမှာစခန်းချလှုပ်ရှားတာတွေတိုက်ပွဲဖော်ဆောင်တာတွေမလုပ်တင်ကြောင်းနဲ့ပြည်သူတွေသွာလာအသုံးပြုနေတဲ့လမ်းတွေရွာတွေအနီးမိုင်းထောင်တာတွေကိုရှောင်ရှားတင်ကြောင်း SSPP SSA တွင်းရင်မှုနှင့်ပြောခွင့်ရဗိုလ်မှူးကြီးဆိုင်စုကပြောပါတယ်
ဆက်အနာတိတ်မှုဖြစ်ပွားပြီးနောက်ပိုင်းချင်းပြည်နယ်ထဲမှာငပြားယောဂဖြစ်ပွားမှုနှုန်းကတိတိတသာမြင့်တက်လာပြီးအရင်နှစ်ကထက်နှစ်နီးပါးမြင့်တက်လာတယ်လို့ပြည်နယ်အတွင်းမှာရှိတဲ့အရက်ဘတ်ကျန်းမာရေးအဖွဲ့အစည်းတွေကဆိုပါတယ်အကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးထားပါတယ်
ငှက်ဖျားရောဂါအဓိကအများဆုံးဖြစ်ပွားနေတဲ့မြို့နယ်တွေကတော့ပလဝထန်တလန်ဟာခါကမ်ပလန်မတူပီနဲ့မင်းတက်မြို့နယ်တို့ဖြစ်ပြီးအရင်နှစ်ကငှက်ဖျားရောဂါဖြစ်ပွားခြင်းမရှိတဲ့ဖလန်မြို့နယ်မှာလည်းဒီနှစ်မှာငှက်ဖျားရောဂါဖြစ်နေပါတယ်ဒီတိုင်နဲ့တွန်ဆာမြို့နယ်တို့မှာလည်းငှက်ဖျားဖြစ်နေတဲ့လူနာတွေကိုတွေ့နေရတယ်လို့2021ခုနှစ်ကစလို့ချင်းပြည်နယ်အတွင်းကျန်းမာရေးဆောင်ရှောက်မှုပေးနေတဲ့အဖွဲ့အစည်းတစ်ခုကလူချုံရေးအရာနာမည်မဖော်လို့သူအတွင်းမှုတယောက်ကပြောပါတယ
်ဒီတနေ့နှစ်အတွင်းမှာလေအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်ကျမတို့အစတော့ဒီပလဝါတို့ကမ်ပလက်တို့မင်းဒတ်တို့ပြီးတော့ထန်တလန်ပေါ့လေဒီနေရာတွေကနေပြီးတော့ငှက်ဖျားယောဂါလေးတွေငှက်ဖျားယောဂါဖြစ်တဲ့အကြောင်းလေးတွေပေါ့နော်စိတ် report တွေကျမတို့ရတယ်အဲ့ဒါရပြီးတော့အခုဒီနှစ်ထဲမှာဆိုလို့ရှိရင်မနှစ်ကထက်ကိုနှစ်ဆလောက်ပို့ပြီးတော့များလာတာပေါ့နော်ငှက်ဖျားကြောင့်ဒီအုံနှောက်ကိုငှက်ဖျားပိုးရောက်ပြီးတော့ဆေးရုံတင်ရတဲ့သူတွေထဲမှာအသက်3နှစ်အရွယ်ကလေးတွေပါလာတယ်ကိုဝင်ဆောင်တွေပါလာတယ်ပေါ့နော
်ချင်းပြည်နယ်မှာငှက်ဖျားဆီးနဲ့ငှက်ဖျားကာကွယ်လုပ်ငန်းတွေကိုအ мян ဆုံးစလုပ်ဖို့လိုအပ်နေပြီမဲ့စစ်ကောင်စီကလက်နက်တစ်ခုလိုအသုံးချပြီးငှက်ဖျားဆီးနဲ့ဈေးစိန်ချင်းတော်တွေပြည်သူလူထုစီမရောက်နိုင်အောင်ဒေသတွင်းအဖွဲ့အစည်းတွေကိုနေမျိုးစုံနဲ့ကန့်သက်ဖိအားပေးထိန်းချုပ်နေတယ်လို့ဆိုပါတယ
်အဓိကကတော့ပြည်သူလူထုကစစ်ပေးရှောင်ဝမ်းရတဲ့အခါကျတော့လေစစ်ကြောင်းထိုးတဲ့အခါကျရင်သူတို့တောထဲတောင်ထဲတွေမှာနှင်ရသုံးရလိုမျိုးတွေအိပ်ရလာရှိတယ် population movement ပေါ့လေအဲ့ဒါတွေကအရင်များနေတယ်ပြီးတော့ဥပမာဖြင့်ပလဝါကအရင်ကတည်းကဒီငှက်ဖျားတောက်လျှောက်ဖြစ်ခဲ့တဲ့မြို့နယ်ပေါ့နော်ဆိုတော့ဒီပလဝါကပြည်သူလူထုဆိုလို့ရှိရင်လည်းစစ်ပေးရှောင်ဝမ်းရှောင်ရင်းနဲ့တခြားမြို့နယ်တွေကိုရောက်သွားတယ်အလားတူပဲဒီငှက်ဖျားရောဂါတွေကိုဆက်ခံရတယ်အဲ့ဒါအပြင်ကိုသူတို့စီကနေတခြားတနေရာရောက်သွားတဲ့ချိန်မှာငှက်ဖျားယောဂါမရှိခဲ့ဘူးတဲ့ host community မှာလည်းငှက်ဖျားယောဂါတွေရှိတွေ့ရှိလာရတယ်ပေါ့လေ
ချင်းပြည်နယ်တဲ့2022 April ကနေ2023 April အထိငှက်ဖျားလူနာပေါင်းအယောက်450လောက်ရှိခဲ့ပြီးငှက်ဖျားကြောင့်သေဆုံးမှုတွေလည်းရှိနေပြီးမဲ့စရင်အတိအကျကိုတော့မရနိုင်သေးဘူးလို့တာဝန်ရှိသူတွေကဆိုပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ
ချမ်းပြည်မြောက်ပိုင်းမူဆယ်မြို့ကစစ်ဘေးရှောင်လက်စစ်ကိုဝန်တဲ့တချို့မိဖွားဖို့ငွေရေးကြေးရေးအခက်ခဲဖြစ်နေပါတယ်။ကချင်ပြည်နယ်မြောက်ဖျားပိုင်းဘူရာအိုမှာတော့ဩဂုတ်လအတွင်းရေခဲတောင်ကထွက်တဲ့ဘေချီစေးဥရှာဖွေရင်တေဆုံးသူ6ယောက်ထိရှိသွားပြီဖြစ်ပါတယ
်။သောရရှင်တွေခုနားဆင်နေကြတာကတော့နန်ဆက်ဒေတာအတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအာမီပ
ါအပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ VO ရဲ့ကြတာရင်းညအစီအစဉ်တွေဆုံးမသက်ခင်နောက်ဆုံးရသတင်းအချင်းချုပ်ကိုမဆုမြတ်မုံတလှည့်ပြောပြပေးပါအောင်ခင်ဗျာ
စစ်ကြောနာတင်ထားတဲ့မြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းရွှေ့ရေးမျှော်လင့်ချက်တွေဟာစတဲ့တကြဖိနှိပ်မှုခံနေရတယ်လို့ကုလသမဂ္ဂတွေ့ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။အာဆီယံနဲ့ဆက်ဆက်ထိပ်သီးဆွေးနွေးပွဲတွေကျင်းပနေတဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကသတင်းစာရှင်းလင်းပွဲတစ်ခုမှာသူကပြောခဲ့တာပါ။မြန်မာပြည်သူတွေရဲ့လိုလားမျှော်လင့်ချက်တွေကိုနားထောင်ဖို့မြန်မာဆက်အနာပိုင်တွေကိုသူ့အနေနဲ့ထပ်မံတိုက်တွန်းတယ်လို့နိုင်ငံရေးအကျဉ်းသားတွေအလုံးကိုပြန်လှည့်ပေးပြီးတော့ဒီမိုကရေစီအုပ်ချုပ်မှုကိုပြန်ရောက်စေမယ့်တကားဖွင့်ပေးဖို့အတွက်အာဆီယံထိပ်သီးအစည်းအဝေးတက်ရောက်နေတဲ့ကုလသမဂ္ဂကတွေ့ရမှုချုပ်ကပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံအရေးနိုင်ငံတွေအလုံးတန်းတူဒီမဟာဗျူဟာချမှတ်ဖို့အတွက်ကိုလည်းတူညီတဲ့မဟာဗျူဟာချမှတ်ဖို့အတွက်ကိုလည်းသူကတိုက်တွန်းခဲ့ပါတယ်ရှင်။အာဆီယံလေတဲ့ဦးဆက်ချုပ်များရဲ့အလှည့်ကြဥက္ကဋ္ဌတာဝန်ယူထားတဲ့မြန်မာနိုင်ငံမှာဒီရှေ့သတင်းပတ်ကျင်းပမဲ့အစည်းအဝေးကိုအာဆီယံလေတဲ့ဦးဆက်ချုပ်၃ယောက်ထက်မနည်းတက်ရောက်မှာမဟုတ်ဘူးလို့အာဆီယံတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။ဒီမြန်မာနိုင်ငံမှာကျင်းပမဲ့နှစ်ပတ်လည်အစည်းအဝေးကိုဖိလစ်ပိုင်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကလေတဲ့ဦးဆက်ချုပ်တွေကိုဆေလွှတ်မှာမဟုတ်ဘူးလို့အတည်ပြုပြောကြားတာကို AFP သတင်းကကိုးကားဖော်ပြပါတယ်။မလေးရှားလေတဲ့ဦးစီးချုပ်တက်ရောက်မှာမဟုတ်ဘူးလို့ပြောခွင့်ရကပြောကြားခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံကလည်းလေတဲ့ဦးစီးချုပ်ကိုယ်တိုင်မြန်မာနိုင်ငံကိုမသွားဘဲဗီဒီယိုနဲ့သတင်းစကားပေးပို့မှဖြစ်တယ်လို့ပြောကြားပါရတယ်။အင်ဒိုနီးရှားနိုင်ငံကတော့လေတဲ့ဦးစီးချုပ်တက်မှာမဟုတ်တယ်လို့သူ့ရဲ့ကိုယ်စားလည်းဘယ်သူ့ကိုမှဆေလွှတ်မှာမဟုတ်ဘူးလို့လေတဲ့ပြောခွင့်ရက AFP သတင်းဌာနကိုပြောကြားပါရတယ်။ထိုင်းနိုင်ငံကတော့ကာကွယ်ရေးဦးစီးချုပ်ဆေလွှတ်မဲ့အကြောင်းကိုအတည်ပြုထားပါရတယ်။အာဆီယံလက်ချောက်ခရတာဝင်ကိုအင်ဒိုနီးရှားနိုင်ငံကနေလာအိုနိုင်ငံကိုဒီကတိမှလွှဲပြောင်းပေးအပ်လိုက်ပါပြီ။ဂျကာတာမြို့တော်မှာကျင်းပတဲ့ဒီအာဆီယံထိပ်သီးအစည်းအဝေးပိတ်ပွဲအခမ်းအနားမှာဥက္ကဋ္ဌတင်ကေတာတူအသေးလေးကို
လာအိုဝင်ကြီးချုပ်ဆွန်ဆိုင်စီဖန်ဒွန်လက်ကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပေးအပ်ခဲ့ပါတယ်။အာဆီယံဒေသငြိမ်းချမ်းတရားဝါပြောဖို့နဲ့ပုံမကောင်းမွန်တဲ့ကဘာကြီးဖြစ်အောင်ပူးပေါင်းဆောင်ရွက်မှုတွေပုံမတိုးတက်ခိုင်မအောင်လုပ်သွားရမယ်လို့သမ္မတဝီဒိုဒိုကတာဝန်လွှဲပြီးမှပြောကြားခဲ့ပါတယ်ရှင်
။ကျေးဇူးပါမစမြတ်မွေ။အခုလိုသတင်းအချင်းချုပ်အပြီးမှာတော့ VO ရဲ့အခုညစက်တာရင်းညအစီအစဉ်တွေဒီမှာပဲပြန်ဆောင်သွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ္မာပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ David Greenburn နဲ့ Helen Gordian တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ကောင်းကောင်းလေးဆက်နိုင်နိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.